Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2018ခုနှစ်အောက်တိုဘာလ9ရက်အင်္ဂါနေ့ညပိုင်း VOA စီစဉ်မီကိုအမေရိကန်ပြည်အစုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်က9:00 AM အထိလိုင်းဒိုမီတာ24.25 32.50တိကနေတိုက်ရိုက်ထုတ်လွှင့်ပေးရပါတယ်ဒီမှာအီတန်စင်မှာဒီညအတွက်စီစဉ်မီကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညပတ်သတင်းတွေကိုမတ်တင်ကြီးထိုင်နေတူတင်ပြသမှာပါအာဖဂန်နစ္စတန်တောင်ပိုင်းကအသေးငယ်ဘုံခွဲတိုက်ခိုက်မှုအတွင်းလွတ်တော်ကိုယ်စားလှယ်လောင်းတူအပါအဝင်သူ့ကိုထောက်ခံသူ9ဦးသေဆုံးသွားပါတယ်။ပိုဟမ်မင်ဂျီဖရန်စစ်ပျော်ရွှင်မျိုးရယ်ကိုအလဲလာဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကဖိတ်ကြားလိုက်ပါတယ်။ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သောတာရှင်တွေဒီညအတွက်နားဆင်ကြရမယ်ဒီမှာတော့ဂျပန်နိုင်ငံမှာရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်စုကြည်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတို့ဒီကနေ့တွေ့ဆုံကြရတဲ့မှာ
ကျမတို့ဟာဂျပန်နိုင်ငံဟာရခိုင်မှာအေးစေးစေခြင်းနဲ့တည်ငြိမ်စေခြင်းနဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးဖြစ်စေခြင်းနဲ့ဆိုတာကိုကျမတို့ယုံကြည်ပါတယ်
မြမရေးနဲ့ဆွေးနွေးရမှာရခိုင်ပြည်နယ်ကလူခွင်ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးမဲ့အရေးကြီးတဲ့အကြောင်းအလေးထားပြောဆိုသွားတာကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အခုလိုပြောသားကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါ့အပြင်မြန်မာနိုင်ငံကိုပြန်ပြီးတော့ပို့ခံရတဲ့ Ranger ရဲ့အရေးစိုးရိမ်မှုတွေရှိနေတဲ့အကြောင်းပြင် American ငွေတန်ဖိုးပြန်ပြီးတော့ကျဆင်းလာတဲ့အကြောင်းနဲ့လက်နက်ကင်တွေဖမ်းဆီးထားတဲ့ရှမ်းအမျိုးသမီးကိုထောင်နဲ့ချမှတ်လိုက်တဲ့အကြောင်းစာရတွေကိုလည်းဒီညပိုင်းမှာနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကောင်အောင်နဲ့မတ်တင်ကြီးထက်တူကကြေညာပေးပါလိမ့်မယ
်ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟဲလီယာရာဒူးကနေနှုတ်ထွက်သွားပြီလို့တရင်းတွေမှာဖော်ပြကြပါတယ်။ဘာကြောင့်ဒီလိုနှုတ်ထွက်သွားလဲဆိုတဲ့အသေးစိတ်ကိုတော့မသိရသေးပါဘူး။သူရဲ့နှုတ်ထွက်ချက်နဲ့ပတ်သက်ပြီးတော့သမ္မတဒေါ်နယ်ထရမ့်ကလက်ခံခဲ့တယ်ဆိုပြီးတော့လည်းတရင်းတွေမှာဖော်ပြကြပါတယ်။တူရကီနိုင်ငံအစ္စတန်ဘူမြို့ကဆော်ဒီအာရေဗျကောင်စစ်ဝင်ရုံးကိုဆော်ဒီတရင်းတော့ဂျမန်ခါရှိုဂီပြောင်းဆုံးသွားမှုနဲ့ပတ်သက်ပြီးတော့ဝင်ရောက်ရှာဖွေမှာဖြစ်တယ်လို့တူရကီနိုင်ငံသားဌာနကပြောလိုက်ပါတယ်။ဆော်ဒီအာရေဗျဘက်ကအခုလိုဝင်ရောက်ရှာဖွေမှာကိုခွင့်ပြုတယ်လို့နိုင်ငံသားဌာနရဲ့ကြေညာချက်မှာဖော်ပြထားပေမဲ့ဘယ်တော့ရှာဖွေမယ်ဆိုတာကိုတော့ဖော်ပြမထားပါဘူး။အခုလိုစုံစမ်းစစ်ဆေးမှုတွေကိုစစ်စစ်ဆက်ဆက်ဆောင်ရွက်မှာဖြစ်တယ်လို့လည်းတူရကီကပြောပါတယ်။အခုခါမှာတော့တူရကီရဲတပ်ဖွဲ့ကလူငယ်တဲ့တရင်ဘက်ကအစ္စတန်ဘူလေစိတ်မှာဆင်းသက်ခဲ့တဲ့ပုဂ္ဂလိကလေးနှစ်စီးနဲ့ပတ်သက်ပြီးတော့စုံစမ်းနေပါတယ်။အဲ့ဒီမှာပျောက်ဆုံးသွားတဲ့သတင်းနောက်ကက်ရှူဂီပါဝင်တခြား15ဦးလိုက်ပါသွားတယ်လို့ယုံကြည်ရပါတယ်။တူရကီနေစဉ်သတင်းစာစပါမှာတော့အဲ့ဒီလေ20နှစ်ကတစည်းစီဟာရီယက်ကိုပြန်မရောက်ခင်တစည်းကတော့ဒူဘိုင်းမှာရန်နာခဲ့ပြီးနောက်တစည်းကတော့အီဂျစ်မှာရန်နာခဲ့ပါသေးတယ်။အဲ့ဒီလေရင်ကုမ္ပဏီတွေဟာဆော်ဒီအစိုးရနဲ့ဆက်ဆက်မှုရှိတဲ့ကုမ္ပဏီတွေဖြစ်ပါတယ်။သတင်းနောက်ကက်ရှူဂီဟာတူရကီနိုင်ငံသူကိုလက်ထပ်ဖို့လိုအပ်တဲ့စာရွက်စာတမ်းကိစ္စတွေဆောင်ရွက်ဖို့ဆော်ဒီအာရေဗျဒီကောင်စစ်ဝင်ရုံးကိုအော်တိုဘာလ2ရက်နေ့ကတည်းကဝင်ရောက်သွားခဲ့ပြီးတဲ့နောက်ပြန်ထွက်မလာခဲ့ပါဘူးဒီမနေ့ကအမေရိကန်ပြည်ထောင်စုမှနေထိုင်ခဲ့တဲ့ကက်ရှိုဂီဟာဆော်ဒီအစိုးရကိုဝေဖန်တဲ့စောင်းမားတွေရေးသားခဲ့တာကြောင့်အစိုးရရဲ့ဖမ်းဆီးကိုရှောင်ရှားပြီးတော့ဆော်ဒီအာရေဗျကနေထွက်ပြေးလာတာပါကိုပိုင်ဟန်နဲ့ပြုပြင်ပြောင်းလဲရေးလုပ်ခဲ့တဲ့ခေါင်းဆောင်ဆိုပြီးတော့အမေရိကန်ကအပိထောက်ခံတဲ့ဆော်ဒီအင်ရှိဇန်မင်းသားမိုဟာမက်ဘင်ဆာမန်ကိုကက်ရှိုဂီဟာမကြာခဏဝေဖန်လေးရှိသူဖြစ်ပါတယ်ခင်ဗျာ
အမေရိကန်တရားရုံးချုပ်တရားသူကြီးအဖွဲ့ဝင်အဖြစ်ဘရက်ကဗနော့ဟာတင်းနှပါနေညကဂုံပြုတ်ကျန်းသစ္စာကျင်းဆိုတဲ့အခမ်းအနားအတွင်းတရားသူကြီးတယောက်အနေနဲ့ကင်တွယ်ရမယ့်ဘလို့ကိစ္စရက်မျိုးကိုမဆိုသဘောထားရှင်းရှင်းနဲ့အလေးအနက်ထားစဉ်းစားသုံးသပ်သွားမှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။အမေရိကန်တွေကိုအခိုင်အမာပြောနိုင်တာကကျွန်တော်ဟာဥပဒေအတိုင်းတမာတမကြကြလွတ်လပ်စွာစီရင်ဆုံးဖြတ်ပြီးတရားမျှတမှုအတွက်ယက်တည်သွားမယ့်တရားသူကြီးဖြစ်တယ်ဆိုတာပါပဲလို့အင်ဂျီရောမှာကျင်းပတဲ့အခမ်းအနားမှာပြောဆိုသွားပါတယ်။သူ့ကိုအတီးပြုတ်ခန့်အနှံ့ရေးအထက်လွှတ်တော်တရားရေးကော်မတီကကျင်းပတဲ့ကြားနာပွဲတွေမှာအပြင်းအထန်စစ်ဆေးမေးမြန်းပြီးဒီအခြေအနေတွေကြောင့်နိုင်ငံတွင်းအကြီးအကျယ်သဘောထားကွဲခဲ့ပြီးတဲ့နောက်မှာကက်ဘီနော့ကိုတရားရုံးချုပ်တရားသူကြီးအဖွဲ့ဝင်အဖြစ်ခန့်အပ်နိုင်ခဲ့တာပါ။ချန်သက်စာမချင်းဆိုခင်မှာတော့သမ္မတဒေါ်နယ်ထရန့်ကကက်ဘီနော့အနေနဲ့အထက်တန်းကျောင်းသားဘဝကလိမ်ပိုင်းဆိုင်ရာစော်ကားဖို့လှုံ့ဆော်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေအပေါ်စုံစမ်းစစ်ဆေးခဲ့တာတွေနဲ့ပတ်သက်လို့သူနဲ့သူ့မိသားစုကိုတောင်းပန်ခဲ့ပါတယ်။ဘရက်ကက်ဗနော့နဲ့မိသားစုဝင်တွေရင်ဆိုင်ခဲ့ရတဲ့ဆိုးရတဲ့နာကျင်မှုတွေအတင်းအကျပ်ရင်ဆိုင်ဇေခဲ့ရတဲ့နင့်နာမှုတွေအတွေ့နိုင်ငံကိုစားတောင်းပန်ပါတယ်။ဒီသမိုင်းဝင်စစ်ဆေးခဲ့မှုအတွင်းခမည်းမှာအပြစ်မရှိတဲ့အကြောင်းသက်သေပြခဲ့ပါတယ်လို့သမ္မတထရန့်ကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကတက္ကသိုလ်ပေါင်ပေါက်ခခရစ်စတန်ဘလက်စီဖို့ရဲ့ဆွဆဲချက်တွေကိုကက်ဘီနော့ကညှင်းဆိုခဲ့တာပါ။တရားရုံးချုပ်မှာတရားသူကြီး9ဦးရှိပြီးအခုကွန်ဆာဗေးတစ်အယူဘက်
ရှိနေတရားသူချက်ရဲ့အတွက်၅ဦးဖြစ်သွားတာကြောင့်အများစုဖြစ်သွားပါပြီဒီတရားသူကြီးကိုဦးဟာအနာယူတဲ့အထိဒါမှမဟုတ်လေကွယ်လွန်တဲ့အထိရာသက်ပံတာဝန်ထမ်းဆောင်ခွင့်ရှိပါတယ်အာဖဂန်နစ္စတန်တောင်ပိုင်းကအသေးခံဘုတ်ကတိုက်ခိုက်မှုတွင်လွှတ်တော်ကိုယ်စားလှယ်လောင်းတူဦးအပါအဝင်သူ့ကိုထောက်ခံသူကိုဦးသေဆုံးသွားပါတယ်လာမယ့်ရွေးကောက်ပွဲကိုအကြမ်းဖက်ကန့်ကွက်တိုက်ခိုက်မယ်လို့တာလီ အာနာပိုင်းကပြောပါရယ်ဒီတိုက်ခိုက်မှုအတွင်းစံငါးဦးထက်မနေ့တန်းရရသွားတယ်လို့လဲပြည်သေးပြည်နယ်ရဲဌာနပြောခွင့်ရအဗ်ဒူဆာမန်အာဖဂန်ကဗီအိုအေကိုပြောပါရယ်တေဆုံးသွားတဲ့ကိုယ်စားလှယ်လောင်းဟာအလုတော်အတွက်ရှင်ပြန်ရွေးခံမဲ့ဆဲလာမိုဟာမက်အချာဇိုင်ပါဖောက်ခွဲတိုက်ခိုက်ချိန်မှာယုံကြည်လူများပြရှိနေတာကြောင့်
တနင်္လာနေ့မှာတာလီဘန်ကရွေးကောက်ပွဲမကျင်းပနိုင်အောင်ကိုယ်စားလှယ်လောင်းတွေမေးပေးသူတွေကိုအကောက်အပြည့်မဲ့အာဖဂန်လုံခြုံရေးတပ်တွေနဲ့အာဖဂန်နစ္စတန်တဝန်းကမဲယုံတွေကိုတိုက်ခိုက်သွားဖို့လှုံ့ဆော်ထားပါတယ်။ယူကရိန်းနိုင်ငံမြောက်ပိုင်းမှာဒီကနေ့အင်္ဂါနေ့စစ်တပ်လက်နက်တူလောင်ယုံတစ်ခုမှာဇက်တိုက်ပောက်ကွဲမိလောင်ခဲ့ပြီးတဲ့နောက်လူပေါင်း 15,000ကျပ်အနီးကတိုးလောင်ယုံမှာပောက်ကွဲမှုတွေဖြစ်တဲ့ဆိုတဲ့သတင်းပေးချက်ကိုမနေ့စောကြီးမှာရရှိခဲ့ပြီးတဲ့နောက်နိုင်ပိုင်းအခြားချီ2မိနစ်တခါ3မိနစ်တခါပောက်ကွဲမှုတွေဖြစ်ခဲ့တယ်လို့ယူကရိန်းကာကွယ်ဝန်ကြီးကပြောပါတယ်။တေဆုံးထံရရတဲ့အစီရင်ခံချက်တွေမရှိသေးသလိုပောက်ကွဲမိလောင်ရတဲ့အကြောင်းရင်းကလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူး။ လက်နက်တိုက်မီးလောင်ပောက်ကွဲမှုအန်ဒီယေကိုထိန်းချုပ်နိုင်ဖို့မိသားသမားတွေကြိုးစားနေကြပါတယ်။ဒေသတွင်းမှာတော့ဒဏ်ငွေနဲ့လျှက်စစ်ပေးတာတွေကိုဖျက်တောက်ထားပြီးလမ်းတွေရထားလမ်းတွေနဲ့လေကြောင်းပြန်တမ်းမှုတွေကိုလည်းပိတ်ထားပါတယ်။ယူကရိန်းနိုင်ငံမှာဒီနှစ်ပိုင်းနဲ့အတွင်းလက်နက်တိုက်တွေမှာမိအကြီးအကျယ်လောင်ကျွမ်းမှုတွေနဲ့ကြုံတွေ့နေရတာဖြစ်ပါတယ်ရှင်။
ပြည်ရေမရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19kHz တင်္ဂါ65ဒုံညလိုင်းဒိုမီတာ25kHz 11800ဒုံညလိုင်းဒိုမီတာ30kHz 93.9kHz ကိုတုံတုံကနေပထမနာရီဝက်မှာလိုင်းလက်မီတာ190kHz တင်္ဂါ9:00ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အင်္ဂါနေ့ညဘက်သတင်းတွေကိုဗီအိုအေကနေဆက်လက်တင်ပြနေပါရခင်ဗျာ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒွန်ဆန်းစုကြည်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရိုဟာဂျပန်မဲခေါင်တည်သည့်စီးပွဲပြင်ပမှာဒီကနေ့တရားတွေ့ဆုံဆွေးနွေးကြပြီးတော့မြန်မာနိုင်ငံမှာစီးပွားရေးပြည်ပြောင်းလဲရေးတည်ငြိမ်အေးချမ်းရေးနဲ့ရခိုင်ပြည်နယ်အရေးယူနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ပါရ
ကျွန်တော်တို့ရဲ့ဒီကြောင်းနဲ့နေရရင်စွန့်ခွာထွက်ပြီးသွားကြသူတွေသူတို့နေရရင်ကိုပြန်လာနိုင်လောက်တဲ့အခြေအနေတွေနဲ့ပြန်လဲအခြေကျအနေထိုင်နိုင်အောင်ရှိန်မြင့်လို့ဆောင်ဖို့ဂျပန်ဝန်ကြီးချုပ်ကပြောကြပါရတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကလည်းဂျပန်ဝန်ကြီးချုပ်ကြီးရှင်တို့အပြေပြောသားတဲ့အတိုင်းပဲကျမတို့
လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ဟာမမကန်ကန်နဲ့တိတိကျကျမိကိုတာဝန်တွေကိုထားဆောင်ဆောင်ဖို့အရေးကြီးတယ်ဆိုတာကိုလက်ခံထားပါတယ်။ခေါင်းဆောင်နှစ်ဦးတွေ့ဆုံခြင်းမှာဂျပန်ရဲ့ထောက်ပံ့ကူညီငွေအမေရိကန်ဒေါ်လာ9ဘီလီယံကိုမြန်မာဆွေးရအနေနဲ့ဘယ်လိုသုံးစွဲမလဲဆိုတာနဲ့ပတ်သက်ပြီးတော့လဲဆွေးနွေးမယ်လို့မျှော်လင့်ရကြောင်းဂျပန်ရရှိတွေကပြောပါတယ်။ဂျပန်နိုင်င ဒေတာရင်းငင်းငင်းနဲ့လုံချုံရေးအတွက်လည်းလက်တွဲပူးပေါင်းဆောင်ရွက်သွားမယ်ဆိုတာကိုယုံကြည်မှုအဖြစ်ရှိကြောင်းပြောရတယ်။အရှိတောင်အခြားဒေတာနဲ့ဂျပန်နိုင်ငံကြားပူးပေါင်းဆောင်ရွက်ရေးတူးမြှင့်မှုအတွက်ကျင်းပတဲ့ဒီညီလာခံကိုဂျပန်မြန်မာထိုင်းကမ္ဘောဒီးယားလာအိုနဲ့ဗီယက်နမ်နိုင်ငံတွေကခေါင်းဆောင်တွေတက်ရောက်လာကြတာပါ။
အရှိတောင်အခြားဒေတာနိုင်ငံတွေနဲ့ဂျပန်နိုင်ငံကြားချိတ်ဆက်ဆောင်ရွက်မှုတွေတိုးတက်ရေးအတွက်ကျေးဇူးတင်ကြမယ်။2017တိုကျိုကြီးညာစာရန်ဆိုတဲ့မဟာဗျူဟာတရက်ကိုညီလာခံအပြီးမှဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကကြီးညာခဲ့ပါတယ်။11မီဒီယာကသတင်းထောက်ချုပ်တာဝန်ခံအက်ဒီတာအပါအဝင်သတင်းသမားသုံးဦးကိုနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်900ခါခွင်းနဲ့အာဏာပိုင်တွေဘက်ကဖမ် ပုံမှန်900ခါခွေးနဲ့ရေးယူပေးဖို့တာမွေတရားရုံးကိုဥတက်လျှောက်ထားတဲ့အတွက်လာရောက်ဖမ်းဆီးတာလို့အလဲမင်းမီဒီယာနဲ့နှီးဆက်တဲ့ရက်ွက်ကပြောပါတယ်။ဒါပေမဲ့လည်းဘယ်သူကတရားလိုအဖြစ်တိုင်ကြားအမှုဖွင့်ထားတယ်ဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးပါဘူး။ Dilo the Rinda Dego Layo Shawibu. San as in Kausine, Ni Nine Timina, Mashibu Lule Nisa de Taiwanga, Piovari, Tia by 11 Media Maro, Shango Suya Ye, Panda Ye, Tonsine, but the B. Weberne, Samari Zeta, Popia Gabide now. A coolo, the Rin the Marigo, Pansibu, Layo Shawide, so that the Rin Twalaraba, Shawide, Chimaro, the Rinda Dego, Shamaturi, a dre, Mapangea Ulule, a me, Mima Polude. Dawin shi ye ya shi de uga VOA go atipyu pyo so ba le shin.
Po Yohannin ni Francis pyo yin myo ro go le la bo myo Korea gaung sa Kim Jong un ga phai cha lai ba de. Dong Korea tamara mon che in October 18 ye ni cha yin Po Yohannin ji ne twisaw ne kha Kim Jong un ye phai cha sa go pe ma phit cha tamara mon ye pyo kwin ya Kim Yu Jun ga pyo wa de. လွန်ခဲ့တဲ့လကကောင်းဆောင်နှစ်ဦးတွေ့ဆုံရမှာမြောက်ကိုရီးယားကိုပုံရဟမင်းကြီးအလေပတ်လာစီလူတဲ့ဆန္ဒရှိကြောင်းကင်ဂျွန်အွန်ကမွန်ကျဲအင်ကိုပြောကြားပါရယ်တောင်ကိုရီးယားသမ္မတရဲ့ကိုယ်ရဲ့ကြာခီးစဉ်အတွင်းဒိမတ်ပြင်သစ်အီတလီနိုင်ငံတွေကိုတောက်ရောက်မှာဖြစ်ပြီးပုံရဟမင်းကြီးနဲ့လည်းတွေ့ဆုံမှာပါတန်တမန်ကြီးအရာအထူးကြံဖြစ်နေတဲ့အခြေအနေကနေကင်ဂျွန်အွန်ဟာဒီနေ့အတွ ကျွန်တော်တို့ကတော့ဒီနေ့ကိုပြန်ပြီးတော့ဒီနေ့ကိုပြန်ပြီးတော့ဒီနေ့ကိုပြန်ပြီးတော့ဒီနေ့ကိုပြန်ပြီးတော့ဒီနေ့ကိုပြန်ပြီးတော့ဒီနေ့ကိုပြန်ပြီးတော့ဒီနေ့ကိုပြန်ပြီးတော့ဒီနေ့ကိုပြန်ပြီးတော့ဒီနေ့ကိုပြန်ပြီးတော့ဒီနေ့ကိုပြန်ပြီးတော့ဒီနေ့ကိုပြန်ပြီးတော့ဒီနေ့ကိုပြန်ပြီးတော့ဒီနေ့ကိုပြန်ပြီးတော့ဒီနေ့ကိုပြန်ပြီးတော့ဒီနေ့ကိုပြန်ပြီးတော့
Cuba Nangango Wuyang Nidalo, American Piranso, Florida Pine, and now Bangule Uti Lani Jimabe, Mondeha, Akam Laraja, Saint Nick, Domian, Tamalai Bari, American Hurricane Center Ga, Michael Hurricane Mondeha, Panama, Apampi Mute Dangwe, Mindlia, Kualama, Tishinira Pipi, Tanaigo, Mindia, Nonet, Dakani, Lupio Subari, Minitanilani, now by Ma, Hurricane Monday, Mike Ga, Cuba, and now Bangu, Wuya Bari, Hurricane Mundanja Moye, Tonse, Sinti Mitala, Jato Nibi, down to Tate, Tita Rima, Yoki, Yeji, Nibirari, Pinine, Lule, Piosu, Tabade, Botunima, American Piranso, Florida Pine, Namia Bangu, Golden Bangu, Wiao Laje Maro, Hurricane Mundan, Makega, Pia, Saint Donti Yablame, Lu, Kaman Tajabade, Shem.
Direct from Washington.
ကောင်းနဲ့မတူညီထိုက်တူကတဲ့နေ့ကိုကြီးညာပေးခဲ့ကြပါပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ဂျပန်နိုင်ငံမှာဒေါ်ဆန်ဆူချီနဲ့ဂျပန်ဝန်ကြီးချုပ်တို့တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်ဂျပန်နိုင်ငံမှာရောက်ရှိနေတဲ့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါ်ဆန်ဆူချီနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘ တည်ငြိမ်မှုနဲ့ဖွံ့ဖြိုးရေးပေါ်ဆွေးနွေးရှိနေတဲ့အခြေအနေကိုတော့ကိုအောင်လင်းဦးကပြောပြပေးပါပါ။
ဂျပန်နိုင်ငံမှာကျင်းပခဲ့တဲ့မဲခေါင်မြေဝန်နိုင်ငံရဲ့စီအိုပွဲအဆုံးသတ်ခဲ့ပြီးတဲ့နောက်နှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံမှာရခိုင်ပြည်နယ်ကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့လည်းထပ်သွင်းဆွေးနွေးကြတာပါ။တွေ့ဆုံမှုပြီးပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာလည်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကရခိုင်ပြည်နယ်အရေးစီးပွားရေးတည်ငြိမ်ရေးအပါအဝင်တက်တလို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဒေါ်ဆန်းစစ်ကြီးဦးဆောင်တဲ့အရသာဆွေရကဖြည့်ရှင်းမှုကြိုးပမ်းနေတဲ့အပေါ်အတိအမှတ်ပြုပြောကြားသွားပါတယ်။ဒါပေမဲ့ဒီချိန်ထဲမှာပဲရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်စုံစမ်းစစ်ဆေးဖို့အရေးကြီးတဲ့အကြောင်းလည်းပြောကြားသွားကြတာပါ။
私からは特に独立調査団による信頼ある調査が行われること。
ルラダ総裁委員会の委員会の委員会の委員会の委員会の委員会の委員会の委員会の委員会の委員会の委員会の委員会の委員会の委員会の委員会の委
員会の委員会の委員会の委員会の委員会の委員会の委員会の委員会の委員会の委員会の委員会の委員会の委員会の委員会の委員会の委員会の委員会の委員会の委員会の委員会の委員会の委員会の委員会の委員会の委員会の
ကျမတို့ဟာဂျပန်နိုင်ငံဟာဒီရခိုင်မှာအေးဆေးစေခြင်းနဲ့တည်ငြိမ်စေခြင်းနဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးဖြစ်စေခြင်းနဲ့ဆိုတာကိုကျမတို့ယုံကြည်ပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ရဲနဲ့ဩဂုတ်လကလူညုံရေးကင်းစကန်တွေကိုစီးနင်းတက်ခဲ့တဲ့ AIS ဆွေးနွေးအုပ်စုကိုမြန်မာလူညုံရေးတပ်ဖွဲ့တွေလက်လံရှင်းလင်းရကရိုဟင်ဂျာတွေပေါ်စိုးရဲလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာတိုင်ဝမ်ကဆွဆွဲထားပြီးတာဝန်ရှိသူတွေကိုစုံစမ်းဖော်ထုတ်ရေးယူဖို့လည်းတိုက်တွန်းနေရပါမြန်မာဆွေးနွေးစစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားသလို နိုင်ငံကအတန်းဝန်းကဆွဆွနေတယ်လို့လူခွင့်ရေးချုပ်ဖောက်မှုတွေကျွလွန်လာမရှိကြောင်းနဲ့ကျွလွန်တဲ့တချို့ကိုလည်းဖော်ထုတ်ရည်ရွယ်မှုတွေရှိရကြောင်းတုံ့ပြန်ပြောဆိုထားပြီးကုလသမဂ္ဂဆိုင်ရာဂျပန်တမ်မတ်ကြီးအောင်ကန်ဆူအိုရှိမာပါဝင်စုံစမ်းရေးကော်မရှင်တခုကိုလည်းအစိုးရကမကြသေးရင်ကပဲထပ်မံဖွဲ့စည်းထားပါတယ်ကော်မရှင်တဲ့အနေနဲ့တာဝန်တွေကိုအပြည့်အဝဆောင်ရွက်သွားနိုင်မှုအရေးကြီးတဲ့အကြောင်းလဲဒေါ်ဆန်းစုကြည်ကသတင်းစာရှင်းလင်းပွဲအတွင်းမှာပဲပြောကြားသွားခဲ့တာ
ပါ။ဂျပန်ဝန်ကြီးချုပ်ကြီးရှင်တူအာဘေပြောသွားတဲ့အတိုင်းပဲကျမတို့ဟိုလှုပ်လှက်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဟာမှတ်မှတ်ကန်ကန်နဲ့တိတိကျကျတာဝန်တွေကိုထပ်ဆောင်ဆောင်မှုပေါ့အရေးကြီးတယ်ဆိုတာကိုလက်ခံထားပါတယ်။
မြန်မာနိုင်ငံမှာဂျပန်နိုင်ငံကရင်းနှီးမြှုပ်နှံလောက်ကန်ရဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဖိတ်ခေါ်ခဲ့ပြီးနောက်တစ်နေ့မှာပဲနိုင်ငံခေါင်းဆောင်တွေတွေ့ဆုံလာလည်းဖြစ်ပါတယ်။ဂျပန်နိုင်ငံပါဝင်ပြည်ပကရင်းနှီးမြှုပ်နှံမှုတွေကိုမြန်မာနိုင်ငံကစွန့်ဆောင်နိုင်မှုကြိုးပမ်းနေပေမဲ့လည်းရခိုင်ပြည်နယ်အရေးလိုပြည်ရင်းအခြေအနေတွေကြောင့်ဖွံ့ဖြိုးရေးအလားအလာတွေပေါ်ရဲခတ်မှုတွေလည်းရှိနေပါတယ်။ပြီးခဲ့တဲ့သတင်းပတ်ထက်ထုတ်ပြန်ခဲ့တဲ့ကမ္ဘာ့ဘဏ်ရဲ့စီးပွားရေးခန့်မှန်းချက်အစီရင်ခံစာတင်မှာဆိုရင်လည်းမိုးရွာသီးရေကြီးမှုကုန်ထုတ်လုပ်မှုစီးရေကြီးမြင့်မှုပြည်ပကဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုကရီးကူတွေနှိကွေနေမှုတွေကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းက2018-2019ဖန်တန်းနှစ်မှာ 6.2% ခန့်နှုန်းကျဆင်းနိုင်ကြောင်းခန့်မှန်းထားတာပါ။အထူးသဖြင့်ကမ္ဘာတဝန်းစီးပွားရေးအခြေအနေတွေမရင်မယားဖြစ်နေချိန်မှာရခိုင်ပြည်နယ်ကမတည်မငြိမ်အခြေအနေတွေကြောင့်အနှုတ်လက္ခဏာပြနိုင်တဲ့အလားအလာတွေရှိနေစေဖြစ်တဲ့အကြောင်းလည်းသတိပေးထားပါရခင်ဗျာ။
ကွန်လွန်တက်ဆက်ပေးထားတာဖြစ်ပါတယ်။တက်ဆက်ထဲမှာပဲဒီမြန်မာနိုင်ငံကိုပြန်ပို့ခံရတဲ့ရိုဟင်ဂျာတွေအရေးဆွေးနွေးရှိနေဆွေးနွေးတဲ့ကိုလည်းတင်ဆက်ပေးကြပါမယ်။အိန္ဒိယနိုင်ငံကသူတို့နိုင်ငံတွင်းကိုတရားမဝင်ဝင်ရောက်လာတဲ့ရိုဟင်ဂျာ9ယောက်ကိုမြန်မာနိုင်ငံကိုပြန်ပြီးတော့ပို့လိုက်ပြီးတဲ့နောက်မှာပဲအိန္ဒိယနိုင်ငံမှာရှိတဲ့ရိုဟင်ဂျာတွေကြားမှာဆွေးနွေးတူလာနေပါတယ်။အိန္ဒိယနိုင်ငံမှာရိုဟင်ဂျာမွတ်စလင်တောင်းတဲ့ချီရှိပြီးတော့အိန္ဒိယဆွေးရကတော့အဲ့ဒီဒုက္ခတွေတွေကိုအတိအမှတ်မပြုတဲ့အကြောင်းနဲ့ရိုဟင်ဂျာတွေဟာနိုင်ငံလုံးကျိုးရေးကိုချိန်ချောက်နေတယ်ဆိုပြီးတော့ရှုမြင်နေကြပါတယ်။ဒါအပြင်ဖရိုက်ဒေးသတင်းဌာနသတင်းဆောင်မကိုအခြေခံပြီးတော့ကုရနိုင်ငံကပြောပြပေးမှာပါ။အ
ိန္ဒိယနိုင်ငံကရိုဟင်ဂျာမွတ်စလင်တချို့ကိုမြန်မာနိုင်ငံကိုပြန်ပို့လိုက်ပြီးလို့ထင်ညာလိုက်ပြီးတဲ့နောက်မှာပဲအိန္ဒိယနိုင်ငံမှာရှိတဲ့ရိုဟင်ဂျာတွေကြားမှာလည်းစိုးရိမ်မှုတွေဖြစ်လာနေပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းမှာနေထိုင်တဲ့ဆာယီဒူလာဟာမြန်မာနေဆက်မှုတွေကြောင့်မြန်မာနိုင်ငံကနေအိန္ဒိယနိုင်ငံကို2010ခုနှစ်မှာထွက်ပြေးလာခဲ့တာပါ။သူနဲ့ဆွေမျိုးတော်ဆက်သူတူဖြစ်တဲ့ဆတီယာရာမန်ဟာအာတန်ပီနယ်ရဲကအကျဉ်းအောင်တစ်ခုမှာဖမ်းခံထားတယ်လို့သူကပြောပါတယ်။ရာမန်တို့ညီကိုနှစ်ယောက်နဲ့အတူတခြားဆွေမျိုး၈ယောက်တို့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကတဆင့်အိန္ဒိယနိုင်ငံကိုထွက်ပြေးလာခဲ့ကြတာဖြစ်ပြီးတော့2012ခုနှစ်ကဗူရာအောင်တို့ကမှဖမ်းခံခဲ့ရတာပါ။အဲ့ဒီအချိန်ကစပြီးတော့သူတို့ကိုထောင်ထဲမှာဖမ်းဆီးထားတာပါ။ပြီးခဲ့တဲ့အောက်တိုဘာ3ရက်နေ့ကတော့အဲ့ဒီအကျဉ်းထောင်ကရိုဟင်ဂျာ9ဦးကိုအာဏာပိုင်တွေကအိန္ဒိယမြန်မာနယ်စပ်ကိုပို့ဆောင်ခဲ့ပြီးအဲ့ဒီမှာပဲပုံမှန်တိုင်းဆေးစစ်ဖို့အပြင်ကိုထွက်ရချိန်မှာရာမန်ကသူ့ကိုဖုန်းနဲ့ဆက်သွယ်ခဲ့တယ်ဆိုပြီးတော့ဆာယီဒူလာကပြောပါတယ်။အဲ့ဒီရိုဟင်ဂျာ9ဦးကိုတော့နောက်နေမှာပဲမြန်မာနိုင်ငံဘက်ကပထမဆုံးအချိန်လွှဲပြောင်းပေးခဲ့ပါတယ်။အိန္ဒိယနိုင်ငံမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကဒုက္ခသည်ဖြစ်တဲ့တရားဝင်အသိအမှတ်ပြုထားတဲ့ရိုဟင်ဂျာ16,500ရှိပြီးတော့အဲ့ဒီလူတွေကိုနောက်ဆက်တာတွေမတရားဖမ်းဆီးတာတွေဖိနှံနှံပေးတာတွေမလုပ်နိုင်အောင်ကာကွယ်ပေးနေတယ်ဆိုပြီး UNHCR အဖွဲ့ကပြောပါတယ်။အိန္ဒိယနိုင်ငံကတော့သူတို့အနေနဲ့ဒီလူတွေကိုဒုက္ခသည်ဖြစ်အသိအမှတ်မပြုသလိုကုလသမဂ္ဂရဲ့ရည်တည်ချက်ကိုလည်းလက်မခံဘူးဆိုပြီးတော့ပယ်ချထားပါတယ်။အိန္ဒိယနိုင်ငံမှာလာမယ့်မေလကျရင်ထွေထွေရွေးကောက်ပွဲကျင်းပဖို့လည်းရှိနေတာကြောင့်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့သူ့ရဲ့မဟာမိတ်တီအနေနဲ့ရိုဟင်ဂျာတွေကိုပြစ်မှတ်ထားခြင်းအဖြစ်လူတွေရဲ့ထောက်ခံမှုတွေရလာနိုင်တာကြောင့်အခုဆိုရင်ရိုဟင်ဂျာအတော်များများကဝန်ကြီးချုပ်မိုဒီရဲ့ဟိန္ဒူမျိုးသားရေးဝါဒီအစိုးရဟာသူတို့ရဲ့ရည်တည်ချက်အတိုင်းရိုဟင်ဂျာတွေအလုံးကိုနိုင်ငံတွင်းကနေပြန်ပို့တာတွေလှုပ်လာတော့မယ်ဆိုပြီးတော့စိုးရိမ်နေကြတာပါ။ဇာယီဒူလာကတော့ဖမ်းခံထားတဲ့သူ့ဆွေမျိုးတွေအပြင်သူနဲ့အတူနေနေတဲ့မိသားစုအတွက်လည်းစိုးရိမ်နေပါတယ
်။အပနာမလုံမဲအပနာပွေဒေဝါတာအပနာမလုံမဲဟမ်ချလ်နီပါတာတော့चलने फिरने के लिए हर जगह में उनको खाने पीने के
लिए ကျွန်တော်နိုင်ငံမှာကျွန်တော်တို့မွေးခဲ့ပေမဲ့လွလွတ်လပ်လပ်သွားလာလို့မရပါဘူး။သွားတာလာတာစားတာတောက်တာကစအားလုံးကကန့်တတ်မှုတွေနဲ့ပါဒီပြဿနာကိုနိုင်ငံတကာအဆင့်မဖြေရှင်းပေးမချင်းကျွန်တော်တို့မပြန်ပါဘူး။ပြန်မဲ့အစားပင်လယ်ထဲမှာပဲအသေးခံလိုက်တာပိုကောင်းပါတယ
်။တို့ဟာအိန္ဒိယနိုင်ငံမှာမွတ်စလင်အများစုနေထိုင်ကြတဲ့တခုတည်းသောပြည်နယ်ဖြစ်တဲ့ဂျမ်မူးနဲ့ကက်ရှမီးယားပြည်နယ်မှာနေထိုင်ကြပြီးတော့အဲ့ဒီပြည်နယ်မှာရိုဟင်ဂျာအရေအတွက်အများဆုံးရှိပြီး9000လောက်ရှိပါတယ်။ဒါမဲ့လည်းအိန္ဒိယနိုင်ငံတွင်းမှာရိုဟင်ဂျာတွေရင်ဆိုင်နေရတဲ့အခြေအနေကပိုပြီးတော့ဆိုးဝါးလာနေပြီးတော့ဂျမ်မူးစစ်မှုလက်မှုကုံတွေကြီးများအသင်းကဆိုရင်တရားမဝင်အခြေကြဝင်ရောက်နေထိုင်သူတွေကိုဖော်ထုတ်ရှင်းလင်းပြစ်တဲ့လှုပ်ရှားမှုတွေလုပ်ဖို့ချိန်ကြောက်လိုက်သလိုအစိုးရအနေနဲ့လည်းရိုဟင်ဂျာပြည်ထနာကိုအခုထပ်ပိုပြီးတော့လေးလေးနက်နက်ကင်တွယ်ဖို့ကိုတွန်းအားပေးလိုက်ပါတယ်။ Rakesh Gupta ဟာဂျမ်မူးပြည်နယ်ရဲ့စစ်မှုလက်မှုကုံတွေကြီးများအသင်းဥက္ကဋ္ဌဖြစ်ပါတယ
်။ If someone becomes a threat to our securityto nation security
အဲလိုတယောက်ကကျွန်တော်တို့လုံခြုံရေးနိုင်ငံရေးလုံခြုံရေးချင်းချောက်လာပြီးဒါဝင်လုံခြုံရေးဖွဲ့တွေကကာဝေးတာမရှိဘူးဆိုရင်တော့ဥပဒေတိုင်းလောက်ကြရတာဟာအဆန်းတော့မဟုတ်ပါဘူးဒ
ပြည်နိုင်ငံကိုတံပြန်ဖို့အတွက်မြန်မာနိုင်ငံနဲ့စီးပွားရေးအတိုးမြင့်ဆက်ဆံဖို့ကြိုးစားနေတဲ့အိန္ဒိယနိုင်ငံကရိုဟင်ဂျာစစ်သွေးကြွတွေရဲ့အဆုံးရောက်အကြမ်းဖက်မှုအနေနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့စိုးရင်ချက်ကိုသူတို့အနေနဲ့နားလည်တယ်လို့ပြီးခဲ့တဲ့နှောင်းပိုင်းကပြောကြားခဲ့ပါတယ်။ဂျမ္မူးနဲ့ကက်ရှမီးယားပြည်နယ် BJP ပါတီအမတ်ကဗင်နာဂုပ္တာကတော့
ဒီဘာရတီယန်တာပါတီကယေနနေဟဲ့ကီဂျမ္မူးကရှမီးကီပရစ်သီယိုကိုဒက်တေဟွေဟမ်အင်ကိုဘာရ်နီကာလင်ဂေအစ်ပရအက်ရှင်ဘီဟွာက
နိုင်ငံရဲ့လုံခြုံရေးကိုထဲ့သွင်းစဉ်းစားတဲ့အနေနဲ့သူတို့ကိုနိုင်ငံတွေကနေနှင်ထုတ်ဖို့ကျွန်တော်တို့ BJP ပါတီကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂတ်လ25ရက်နေ့ကရိုဟင်ဂျာမွတ်စလင်အစိုးရတွေကရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကိစ္စခန်းတွေကိုဝန်ရောက်တိုက်ခိုက်ခဲ့တာကိုမြန်မာစစ်တပ်ဘက်ကနေပြည်တော်ရှင်းလင်းလောက်ရာကနေအဲ့ဒီမှာရှိတဲ့ရိုဟင်ဂျာမွတ်စလင်9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်။ကုလသမဂ္ဂကတော့မြန်မာစစ်တပ်ဟာရိုဟင်ဂျာတွေအပေါ်မှာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်မှုရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တယ်လို့ဆွဆွဲလိုက်ပြီးမြန်မာစိုးရဘက်ကဒါကိုလက်ခံခြင်းမရှိသလိုရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလည်းအတည်ဝင်အတိမတ်ပြုခြင်းမရှိပါဘူးခင်ဗျာ။
ကိုရနိုင်တက်ဆက်ပြီးတာဖြစ်ပါလေ။ခုတစ်ခါမှာတော့ဒီလက်နက်ကင်ဖွဲ့ကဖမ်းထားတဲ့ရှမ်းတိုင်းလူတယောက်ကိုထောင်နှံချရတဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာလက်နက်ကင်တွေဖမ်းဆီးရကိုခံခဲ့ရတဲ့ရှမ်းတိုင်းသူအမျိုးသမီးလက်နက်ကင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ TNLA တအောင်းပလောင်တပ်ဖွဲ့ကနေပြီးတော့ထောင်ဒဏ်3နှစ်အပြစ်ပေးလိုက်ပါတယ်။ရှမ်းတိုင်းသူနမ်မိုဟွမ်လွတ်မြောက်ရေးအတွက်အဓိကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ UWSC ဌာနချုပ်မှာကြားခံအဖွဲ့တွေကစီးစစ်ညီနိုင်နေတယ်လို့ဒေသခံတွေကလည်းဖမ်းဆီးတဲ့အမျိုးသမီးပြန်လွှတ်ပေးဖို့တောင်းဆိုနေကြပါတယ် DNL ကခုလိုကြေညာလိုက်တာလည်းဖြစ်ပါတယ်ပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းချီဆိုင် FUE မြန်မာပိုင်းကတော့နိုင်ကိုင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါတိုင်းပလောင်လက်နက်ကိုင်တပ်ဖွဲ့ TNL ကနေနှစ်လနီးပါးကြာဖမ်းဆီးထားခဲ့ပြီးနောက်နန်းခမ်းမြို့ကနမ်မိုဟုံကိုပြီးခဲ့တဲ့ဒီဇင်ဘာထဲမှာပဲအဖွဲ့ရဲ့စီမင်းတွေရထောင်ဒဏ်၃နှစ်စီရင်ချက်ချမှတ်ခဲ့တာဖြစ်ကြောင်းပြန်ကြားရေးရရှိပုံမူတိုင်ကျော်ကပြောပါရယ် TNL တပ်ဖွဲ့တွေထိခိုက်တိုက်ဆုံခဲ့သည့်ဖြစ်ပေါ်ခဲ့တဲ့အပေါ်တာဝန်ရှိတဲ့အတွက်အခုလိုပြစ်ပေးဖို့ဆုံးဖြတ်ခဲ့တာလို့လည်းဆိုပါရယ
်ရကကြီးပုံမှန်3နဲ့ပေါ့နော်ဒီပြီးခဲ့တဲ့9ရက်နေ့မှာထောင်ဒဏ်၃နှစ်ချလိုက်တာသူကဝန်ထမ်းတူဘောနော်တာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းတူကိုအပြင်ဌာနကျေစွမှုကဖြစ်တဲ့သူကျွလွန်လာလဲဒီကျွန်တော်ဝန်ထမ်းတူကိုအပြင်ဌာနကျေစွမှုတူကအသက်ဆုံးရှုံးတဲ့အဖြစ်ဖြစ်တာပေါ့နော
်ထောင်ဒဏ်၃နှစ်ပြစ်ပေးလိုက်တယ်ဆိုပေမဲ့လည်းဘလူဆက်လက်ဖမ်းဆီးထိန်းသိမ်းထားမှလည်းဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။နမ်မိုဟွန်ကဖမ်းဆိုင်ရမှုအဖြစ်မှပေါ်ပေါက်ရေးတွက်ဆွေးနွေးညှိနှိုင်းဖို့ UWSA ဝါသက်ဖွဲ့ဥဆောင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FVNCC ကလည်းအောက်တိုဘာလ၂ရက်နေ့မှာပဲအကြောင်းကြားထားပါတယ်။လက်ရှိအချိန်မှာလည်း UWSA ဌာနချုပ်ပန်ဇန်းဘက်မှ FVNCC ရဲ့မြေတမ်းကော်မတီတွေနဲ့နမ်မိုဟွန်လွတ်မြောက်ရေးကြိုးပမ်းနေတဲ့အဖွဲ့တွေတွေ့ဆုံဆွေးနွေးနေဆဲဖြစ်တယ်လို့နိုင်ငံမျိုးသောက်ကူပြုဖွဲ့ဝင်ဆိုင်းလိန်မြတ်ကပြောပါတယ်။
အဲဒီသူတို့ FVNCC ပြန်လာမှလို့ကျွန်တော်တို့ကတင်ကြမှာပေါ့သူတို့ဟိုမှာရှိနေတော့မယ်သူတို့ရောက်လာမှလို့ကျွန်တော်တို့ကဒီပုံမှာပဲမူတည်ပြီးတော့ပါဆက်လုပ်ရမလဲဆိုတော့ကျွန်တော်စဉ်းစားရမှာပေါ့
FVNCC ပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးညှိနှိုင်းရေးကော်မတီကလည်းနမ်မိုဟွန်ဖမ်းခံရတဲ့နယ်ပတ်သက်ပြီးလေ့လာစုံစမ်းမှုတွေပြုလုပ်ခဲ့ကြောင်း FVNCC ရဲ့မြေတမ်းကော်မတီနေနဲ့ကြားဝင်ပြီးတော့တရားမျှတတဲ့နည်းလမ်းနဲ့ဖြေရှင်းဆောင်ရွက်ဖို့နမ်မိုဟွန်လူမျိုးရေးဆောင်ရွက်နေတဲ့အဖွဲ့တွေကိုခုံယူတွေ့ဆုံဆွေးနွေးနေပါတယ်။ CNL ပြန်ကြားရေးရရှိဖို့မူတိုင်ကျော်ကတော့ FVNCC ကနေလေ့လာစုံစမ်းနေတဲ့အခြေအနေတွေကိုတော့သူ့အနေနဲ့မသိရှိသေးဘူးလို့ပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့ပေါ်နေနမ်မိုဟွန်ကိုပြီးခဲ့တဲ့ဩဂုတ်လ18ရက်နေ့ကတမ်းပလောင်တပ်ဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ဒီလိုမျိုးသမီးတယောက်ကိုဖမ်းဆီးတာဟာမဖြစ်သင့်ဘူးလို့နန်းခမ်းမြို့လူငယ်ကွန်ရက်ဖွဲ့ဝင်သူကပြောပါတယ်
။ဘယ်နဲ့လည်းကဖမ်းဆီးလို့ဆိုပါလိမ့်ဒီ PDU 2ပေါ်အရင်လိုအကျဉ်းထက်ပြီးတော့ခေါ်ဆောင်သွားမျိုးမဖြစ်စေချင်ဘူးသား PDU 2ရဲ့လုံခြုံမှုကိုချိန်ဆောက်တယ်လို့ပဲကျွန်တော်မြင်တယ်လေ
။ပြီးခဲ့တဲ့2019ခုနှစ်သုံးကဒီ NLD တပ်ဖွဲ့ဝင်သူကလည်းအဆိုပါနမ်မိုဟွန်တို့အိမ်ဆိုင်မှာခုန်ကောက်ခံပြီးအပြန်တမရော်ကလည်းလမ်းမှာဆောက်ဆိုင်ပြီးပြစ်ခတ်ခဲ့လို့တယောက်သိဆုံးပြီးတယောက်အရှင်ဖမ်းမိခဲ့တဲ့ဖြစ်စဉ်ပေါ်အစိုးရတပ်ကိုသတင်းပေးခဲ့တဲ့ဆိုပြီးဒီ NLD ဘက်ကယူဆတာကြောင့်ဖမ်းဆီးတာဖြစ်နိုင်တယ်လို့လည်းဒေသခံတွေကယုံကြည်ထားကြပါတယ်။နမ်မိုဟွန်ကိုပြန်လွှတ်ပေးဖို့အတွက်နန်းခမ်းမြို့ဒေသခံထောင်နဲ့ချီပြီးဇာနာပြတောင်းဆိုခဲ့ကြသလိုအမျိုးသားပြန်လည်သိမြတ်ရေးနဲ့ငြိမ်းချမ်းရေးပူဇော် MRPC နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AAPB ရှမ်းနိုင်ငံရေးပါတီတွေကလည်းပြန်လွှတ်ပေးဖို့ကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာတောင်ပိုင်းရှမ်းပြည်သမ္မတ RCSSSC နဲ့တမ်းပလောင်တပ်ဖွဲ့တို့နှစ်ဖက်စစ်ရေးပဋိပက္ခတွေဖြစ်ပွားနေဆဲဖြစ်ပြီးတစ်ဖက်နဲ့တစ်ဖက်ရှမ်းပလောင်ကျေးရွာသားတွေကိုအပြန်အလှန်ဖမ်းဆီးမှုတွေရှိနေတယ်လို့အပြန်အလှန်ဆွဆွဲချက်တွေလည်းမကြာခဏဆွဆွဲလို့သတင်းထုတ်ပြန်လေးရှိပါတယ်ခင်ဗျာ။
နိုင်ငံ ရေး သတင်း ပေးပို့ ထားတာ ဖြစ်ပါတယ် ခုတစ်ခါ မှာတော့ မြန်မာ ကျပ်ငွေ တန်မိုး ထပ်ပြီးတော့ ပြန်ကျဆင်းသွားတဲ့ အကြောင်းကို လည်း တင်ဆက်ပေးကြပါတယ် မြန်မာ ကျပ်ငွေ တန်မိုး ဟာ ဒီကနေ့ ညနေ ပိုင်း ဈေးကွက် ပိတ်ချိန် မှာတော့ အမေရိကန် ဒေါ်လာကို ငွေလဲနှုန်း 1565 ကျပ် ဝန်းကျင်ထိ ပြန်ပြီးတော့ ကျဆင်းသွားပါတယ် စစောရရတုန်းက ဈေးထက် ဒေါ်လာကို 35 ကျပ်လောက် ပြန်ပြီးတော့ ကျဆင်းသွားတာ ဖြစ်ပါတယ် ငွေကြေးကစားမဲ့သူတွေကို ရေးယူမယ် လို့ အစိုးရဘက်က ပြောဆိုပြီးတော့ ဂျပန်တွင်မှာပဲမြန်မာကျပ်ငွေတန်ဖိုးပြန်တက်ခဲ့ပြီမဲ့လေဒေါ်လာငွေအဝယ်များလာတဲ့အတွက်အခုလိုပြန်ပြီးတော့ကျသွားတာလို့စီးပွားရေးပညာရှင်တွေကသုံးသပ်ပြောဆိုနေကြပါတယ်ဖေဖော်ဝါရီလမှာစတင်တော့ကိုထောင်ခန့်ကတင်ပြပို့ထားပါတယ်ရှင်ဒေါ်လာဈေးကစားသူ900ထက်မနည်းကိုအထူးစုံစမ်းစစ်ဆေးဦးစီးဌာနစတုံးလုံးကငွေညားငွေစီမံခန့်ခွဲမှုပုံမှန်နဲ့ရေးယူထားတဲ့သတင်းတွေထွက်ပေါ်ခဲ့ပြီး
ကျောင်းဝင်တံမိုးပြန်ပြီးကြာစင်သွားတာနဲ့ပတ်သက်လို့အခုလိုသုံးသပ်ပါတယ
်အဲအကြောင်းနှစ်ချက်ရှိတာပေါ့တစ်ချက်ကတော့ဖွဲ့ရစီရစီစီဆိုတော့ဟိုဆုံးရင်ပြီးတော့ဒီဘက်ကပြတ်သွားတာလေဟိုအဝယ်ဒီအဝယ်ဒီနောက်ဆုံးသွားတာစောင့်နေတာမျိုးရှိတယ်လေဆိုတော့ဟိုရနေနေရလာတော့လုံးဝမပြန်လို့လာပြန်ဝင်လာကြတာပေါ့ဒါအဝယ်ဒီဆိုတာကဟိုဒီတစ်ခါတည်းလူပြန်လို့ပြောရမှာမဟုတ်တော့ဒီအတွက်ဒီကအကြောင်းမျိုးနဲ့လိုအပ်တဲ့ဒီဝယ်မှာပေါ့အဲ့ဒါရှိနေနောက်တစ်ခုကဟိုဈေးကွက်ရဲ့တဘာဝရပစ္စည်းဘယ်လောက်ရလဲမရအောင်ပြောနော်ဒီကတော့ဟို supply ပေါ့ဘယ်လောက်ဘယ်လောက်ရှိလဲမရှိဘူးပေါ့အဲ့ supply ကနေနေလို့ရှိရင်ဒီအတက်ပါပေါ့အဲ့ဒီအကြောင်းမျိုးကြောင့်ပြန်တက်တာပါဒီဘာကြီးကဟိုသူကဒီခေါင်းရှာမှုအလုပ်ရရှိလို့အဲ့ဒီလိုဈေးနှုန်းပြန်တက်လာတာပေါ့ဒီဒါတော့ပြင်ကြတဲ့ခုပေါ့ဗျာစီဝါကြီးကအလုပ်ရရှိနေတယ်အဲ့လက်စီဝါကြီးမှာအရေးရှိနေတယ်ဆိုတော့
အော်တိုဘာ9ရက်မှာတော့အမေရိကန်ဒေါ်လာကို1535ကျပ်နဲ့ရောင်းပိတ်ခဲ့ပြီး10ရက်နေ့မှာတော့ဒေါ်လာကို1553ကျပ်နဲ့ရောင်းပိတ်ခဲ့ပါတယ်ဒီကနေ့နေ့လယ်ပိုင်းမှာတော့ဒေါ်လာကို1565ကျပ်ထိထက်ကျဆင်းသွားပါတယ်စီဝါကြီးလုပ်ငန်းရှင်တူဖြစ်တဲ့ဒေါက်တာဆိုးထွန်းကတော့တရားမဝင်ငွေလဲတဲ့လုပ်ငန်းတွေရဲ့ရိုက်ခတ်မှုရှိနေတယ်လို့ဆိုပါတယ်
အခုကတော့ဒါရောင်းလုံအောင်ဝယ်လို့ပါပေါ့ကျွန်တော်ဇီယာဒီ export အထွက်နေတယ်ပေါ့နော် import ကတော့ပုံမှန်ရှိနေခါကျတော့ဝယ်လို့အများတာဒီဘက်လိုအပ်ချက်များတော့အကြောင်းကိုပြန်ပြီးပြည့်တက်လာလို့ရှိတယ်သူကတကယ်ဈေးကစားရဆိုရလူတွေပါမယ်ချိုးကြတော့လေဒီဟိုပါဒီဘာနေပြီကျွန်တော်ကဟွန်နီလွှဲတဲ့ခေါ်တာပေါ့နော်ငွေလွှဲတဲ့နေရာမှာကျွန်တော်ဇီယာကျတော့ informal ဟွန်နီကိုသွားနေတာပေါ့နော်ကျွန်တော်ဇီယာ remittance license မရှိဘူးမရှိတဲ့အကြောင်းမို့ဒီတရားမင်ဝယ်လွှဲတဲ့လုပ်ငန်းနဲ့ကျွန်တော်ကဒီနိုင်ငံကလုံးလုံးရဲ့လူတွေသူဒီနေစားကနေရောင်းဝယ်လို့ပြန်လွှဲတာပေါ့နော်အဲကအဲ့လမ်းစဉ်ပြတ်သွားလို့ကြောင်းမလို့တကယ်ပထမတော့ကြောက်ပြီးတော့ကြာတာပေါ့နော်ဟိုတကယ်ညရေရှည်ကြရင်တော့သူကခုနကသူ့ဦးတော်တက်လာတယ်သူတော့ရှိတာပေါ့နော်ဝယ်ဝင်ရမယ့်ဟာတွေကဝယ်မလာဘူးပေါ့နော
်ဒေါ်လာသေးနဲ့တူရွှေဈေးဟာလည်းအခောက်ရွှေတစ်ကျပ်သားကို9,000-9,000ကျော်ကနေ10,000ကျော်ပြန်လည်မြင့်တက်လာပါတယ်ကျပ်ငွေတန်ဖိုးကျဆင်းတာဟာနိုင်ငံတကာငွေကြေးစည်းကွက်ရေးရိုက်ခတ်မှုဆိုပေမဲ့မြန်မာနိုင်ငံရဲ့အခြေခံစီးပွားရေးအားနည်းချက်တွေကြောင့်တခြားနိုင်ငံတွေထက်ပိုပြီးအထိနာတဲ့အကြောင်းစီးပွားရေးပညာရှင်တွေနဲ့အစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်။ဒီလိုကြာစင်းတာကိုထိန်းညှိနိုင်မှုဘဝဘဏ်ကတန်းနဲ့ချီရဲ့အမေရိကန်ဒေါ်လာတွေကိုထုတ်ရောင်းခဲ့ပါတယ်။အခုလိုကြက်ငွေတန်ဖိုးကျဆင်းမှုကြောင့်ရေရှည်မှာကုန်ထုတ်လုပ်ငန်းတွေပေါ်ထိခိုက်မှုတွေရှိလာနိုင်တဲ့အတွက်ရေရှည်အတွက်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လုပ်ငန်းရှင်တွေဘက်ကအစိုးရနဲ့ဘဝဘဏ်ကိုအကြံပေးတင်ပြနေကြပါတယ်ခင်ဗျာ။
ခုထောင်ဆန်တင်ပြပို့ထားတာဖြစ်ပါတယ်။ဒေါက်တာရှင်များရှင် VO ကနေထုတ်လွှင့်နေတဲ့စီစဉ်နေတဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရိတ်တာပြပို့ခြင်းနဲ့ VO ကိုတည်သူချင်းတောင်းခြင်းနဲ့ဆိုရင်တော့ burmese@voanews.com ဆိုတဲ့ email လိပ်စာကိုစာရိတ်တာပြပို့နိုင်ပါတယ်။ VOA ရဲ့အင်္ဂါနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့တရားထုံးလွှင့်ပေးနေပါတယ်။မကြာခင်မှာတင်ဆက်ပေးမယ့်ဒုတိယပိုင်းစီစဉ်တွေမှာတော့အမေရိကန်နိုင်ငံရဲ့အပြင်တရားလေလံဆွေးနွေးခန်းကိုလည်းနှာစင်ကြဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဘိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာဘိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းသာတော်တာရှင်များရှင်။2018ခုနှစ်အောက်တိုဘာလ9ရက်အင်္ဂါနေ့ညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီအထိလိုင်းဒိုမီတာ2425 32နဲ့51အပြင်လိုင်းလမ်းမီတာ190တို့ကနေတိုင်းရိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့အမေရိကန်နိုင်ငံရေးအပြင်တိုင်းရိုက်လေလံဆွေးနွေးကံကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့အမေရိကန်နိုင်ငံရေးကိုတင်ဆက်ပေးကြပါမယ်။ဒေါက်ကင်ဆိုဝင်းတင်ဆက်ပေးထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြအောင်ပါရှင
်။တရားသူကြီးဘရက်ကေဗနောကိုအမေရိကန်ဘိုးတရားရုံးချုပ်တရားသူကြီးအဖြစ်အတည်ပြုနိုင်ခဲ့တာကြောင့်သမ္မတထရမ့်အောင်ပွဲခံနေပါတယ်။တစ်ချိန်တည်းမှာပဲဘရက်ကေဗနောကိုအတည်ပြုရေးအထက်လွှတ်တော်မှာအကြိတ်အနဲ့အခြေအတင်ဖြစ်ခဲ့ရတာတွေကြောင့်အမေရိကန်ပြည်သူတော်ဝန်နိုင်ငံရေးအရာသဘောထားကွဲပြားမှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေပါတယ်။ကေဗနောကိုအတည်ပြုရေးစန့်ကျင်ကြတဲ့သဘောထားပြည့်ပြောင်းတဲ့မဲဆန္ဒရှင်တွေရဲ့စူးစိမှုနဲ့ကေဗနောကိုကာကွယ်ထောက်ခံသူ conservative တမျိုးကြရှေးဟိုးဆွဲဝါဒီတွေရဲ့နှိုးကြမှုကဇာတူဖြစ်နိုင်တယ်လို့ VOA သတင်းတောင် Michael Bowman ကသတင်းပေးပို့ထားတာကိုဒီသတင်းပတ်ရဲ့ American နိုင်ငံရေးအကြောင်းသိကောင်းစရာအဖြစ်တင်ပြပေးလိုက်ပါရှင်။ထက်လွတ်တော့အတီးကျူရေးကြားနာဝဲကတော့ရွတ်ရွတ်သေးသေးနဲ့သဘောထားကွဲလွဲမှုတွေနဲ့အစရှိခဲ့ပါတယ်။Day for all of you. ကျားနာပွဲအပေါ်ဘဝင်မကျမှုတွေကိုဆန္ဒပြခဲ့ကြတာသတင်းပတ်တွေနဲ့ချီကြားမြင့်ခဲ့ပါတယ်
Chairman, if we cannot be recognized, I move to adjourn.
Kavanaugh and Nene, American Board, the Ayung Jo, the Adu Ji, the Chi, Jantessa, Jason Mune, Jana Wegu, a song that Nangevare, Party Genius Lawyer, Teller Dom Madrigaro, through Mien Tui, Jati Yarari, a bow, and yet Toda, Tuke Yarine, Sipia Yarigu, a lane, Topo, Piosu Nijavare, a Teller Dot, the Ayia Comedy Okta, Republican Teller Dom, Chuck Gressley Garo.
This started downhill very quickly.The downhill slope.
လုံးဝပြတ်သုံးအောင်ကြောက်ထဲကြအောင်အစင်းတွင်းပြီးခက်မြန်မြန်အစပြုတ်ခဲ့တဲ့ပြိုင်ပွဲတည့်ရပါပဲလို့ပြောသွားတာပါ။အထက်လွှတ်တော်တရားရေးကော်မတီဝင်ဒီမိုကရက်ထက်လွှတ်တော်အမတ်ကိုရီဘုတ်ကာရဲ့မှတ်ချက်ကတော့
This body has had a test and we are
ဒီကော်မတီကစာမေးပွဲတစ်ခုလုပ်ခဲ့တာကျွန်တော်တို့တွေစာမေးပွဲကျခဲ့ကြတာပေါ့ဗျာလို့ပြောသွားတာပါ။သမ္မတထရမ့်ကတော့ဘရက်ကေဗနောကိုအတည်ပြုနိုင်ခဲ့တဲ့အောင်မြင်မှုကိုချီးကျူးလိုက်ပြီးနိုဝင်ဘာလရွေးကောက်ပွဲအတွက် Republican အမတ်လောင်းတွေအတွက်ဒီအောင်မြင်မှုကအရှိန်အဟုန်ရစေတယ်လို့ပြောဆိုလိုက်ပါတယ
်။ The only reason to vote Democrat is if you're tired of winning. Right? Tired of winning.
ဒီမိုကရက်တွေကိုမဲပေးဖို့တခုတည်းသောအကြောင်းပြချက်ကခင်ဗျားတို့အနိုင်ရတာကိုပင်ပန်းလှပြီးမောသွားပြီးဆိုတဲ့အခါမှပေါ့ဗျာ။ကျွန်တော်တို့အနိုင်ရချင်ပါတယ်အနိုင်ရရမှာပါနိုင်မှာပ
ါချိန်ထဲမှာပဲအထက်လွှတ်တော်လူနည်းစုခေါင်းဆောင်ဒီမိုကရက်လွှတ်တော်အမတ်ချက်ရှူမာကတော့ကေဗနောကိုစန့်ကျင်သူတွေအတွက်ပြတ်သားတဲ့အမှားစကားကိုအခုလိုပါလိုက်ပါတယ
် So to Americans the so many millions who are outraged by what happened here there's one
ဘယ်ကပြည်သူများခင်ဗျာအထက်လွှတ်တော်ကဖြစ်ရတွေ့ပေါ်ဒေါသထွက်ခဲ့ရတဲ့တန်းနဲ့ချီတဲ့အမေရိကန်တွေအတွက်အဖြေကတော့တခုပဲရှိပါတယ်မဲပေးကြဖို့ပါပဲဘ ਹੁ တရားရုံးချုပ်အနေနဲ့မျိုးသမီးခွင့်ရေးကိုလေးပေးတဲ့နယ်လို့ယူဆရင်မဲပေးကြပ
ါကေဗနောကိုအပြင်းထန်ကန့်ကွက်ခဲ့တဲ့ဆန္ဒပြပွဲတွေဝါရှင်တန်မြို့တော်မှာကျင်းပခဲ့ကြသလိုတခြားမျိုးကြီးတွေကဒီမိုကရက်အမကန်ထောက်ခံသူမဲဆန္ဒရှင်တွေကလည်းအလားတူကန့်ကွက်ခဲ့ကြပါတယ်လိမ့်မိုင်းဆိုင်ရာမတော်တရော်လုပ်ခဲ့တဲ့ဆိုတဲ့ဆက်ဆွဲချက်ကိုကေဗနောကခုခံကာကွယ်နေချိန်မှာ Republican မဲဆန္ဒရှင်တွေကလည်းစီးစီးလုံးလုံးအင်အားပြခဲ့ကြတယ်လို့စစ်တမ်းတွေကဖော်ပြကြပါတယ်အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကတော့
Our base is fired up we finally discovered
ကျွန်တော်တို့ရဲ့မဲဆန္ဒရှင်တွေနှိုးကြားတက်ကြွနေပါတယ် Republican မဲဆန္ဒရှင်တွေကိုနှိုးကြားတက်ကြွအောင်လုပ်ရမယ့်နည်းလမ်းတစ်ခုကိုကျွန်တော်တို့အခုနောက်ဆုံးကြမှာရှာဖွေတွေ့ခဲ့တာပါအရင်ကမစဉ်းစားမိခဲ့ပါဘူးဒီမိုကရက်တွေရဲ့လိုရကြောင်ရှာတွေ့ခဲ့တာဖြစ်ပါတယ်
ကေဗနောအတီးပြူရေးကြားနာပွဲကလိမ့်ပိုင်းဆိုင်ရာမတော်တရားလုပ်မှုတွေနဲ့ပတ်သက်လို့နိုင်ငံတော်ဝန်ဆွေးနွေးပြောဆိုရလောက်အောင်ကြေပြန့်နေပြီးတော့ကြားပြတ်ရွေးကောက်ပွဲပြီးရင်တောင်မှ Ato cha cha kaya yai nai ne lu, tong ta duri re ma, Democrat te lo do ama, Amy Klobuchar le apa wen phit par.
The American people learn something, and they are speaking out.
American ပြည်သူတွေသင်ခန်းစာတစ်စုံတစ်ခုတော့ရသွားကြပါတယ်။အခုသူတို့ပုံမှန်လေးပြောနေကြပါပြီ။သူတို့တွေအချိန်အခါပြောင်းလဲခြင်းတန်နေလို့ပဲဖြစ်ပါတယ်
။ Republican အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကတော့
The Senate and the country will get past this. We always do.
အထက်လွှတ်တော်နဲ့ American ပြည်သူစုကတော့ဒါရီအားလုံးကြော်လွှားနိုင်ပါပါ။ကျွန်တော်တို့အမြဲတမ်းဒီလိုပဲလုပ်ခဲ့ကြတာပါပဲ
။နိုင်ငံကြီးအငင်းပွားမှုတွေကိုရှောင်ရှားပြီးရက်တည်နိုင်မယ်လို့အများကမျှော်လင့်နေတဲ့ American ဘုတ်တရားရုံးချုပ်မှာတော့တရားသူကြီးတဲ့ကေဗနောကတမျိုးကြဝါဒီတရားသူကြီးအများစုနဲ့အတူစီးလုံးစွာရက်တည်နိုင်မယ်လို့ခန့်မှန်းရပါတယ်ရှင
်။ Talking Soviet တက်ဆက်ပေးထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြကြတာဖြစ်ပါတယ်။သောတာရှင်များရှင်ခုတစ်ခါမှာတော့အားလုံးဆောင်မြင်နေကြတဲ့အင်္ဂါနေ့ညဒိုင်းလီလိုင်းစီစဉ်လှည့်ရောက်ပါပြီရှင်။မဲ့တင်ကြီးထိုင်းနဲ့စီစဉ်ထောက်လို့ရမှုကုရန်နိုင်တို့တင်ဆက်ပေးထားတဲ့ဒိုင်းလီလိုင်းစီစဉ်ကံကိုနားဆင်ကြအောင်ပ
ါ။မင်္ဂလာညချမ်းပါရှင်။ VOE ရဲ့အင်္ဂါနေ့ညချမ်းဒိုင်းရိုက်လီလိုင်းစီစဉ်ကနေကြိုဆိုပါတယ်။ဒီညပိုင်းမှာတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA သဘောတူညီချက်နဲ့ရှေ့ဆက်ပြီးတော့မြမငင်းချမ်းရေးအလားအလာဘလို့ရှိလာမလဲဆိုတာကိုဝိုင်းဝန်းဆွေးနွေးကြဖို့ပါ။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့မြမအစိုးရကြားရရှိထားတဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးသဘောတူညီချက် NCA ရရှိခဲ့တာက3နှစ်ပြည့်လို့ပါပြီ။ပြည့်ပါပြီ။ဒီစာချုပ်နဲ့မြမငင်းချမ်းရေးကိုရှေ့ဆက်နိုင်မဲ့အလားအလာကိုအခုပဲဆွေးနွေးကြရအောင်ပါရှင်။ဥဆောင်ဆွေးနွေးပေးဖို့အတွက်တော့ဒီအခြေခံဥပဒေရေးရာကျွမ်းကျင်သူဒေါက်တာအင်ဒရူးငုံကျုံကလည်းကချင်ငင်းချမ်းရေးကွန်ရက်ကဒေါခွန်ဂျာတို့ကိုကျွန်မဖိတ်ခေါ်ထားပါတယ်ရှင်။အရင်ဆုံးတော့ကျွန်မဒေါက်တာအင်ဒရူးကိုရေဆုံးဖိတ်ခေါ်ချင်ပါတယ်။ဒီငင်းချမ်းရေးဆွေးနွေးတဲ့နေရာမှာ NCA နဲ့ရှေ့ဆက်နိုင်တော့မလားလမ်းကြောင်းမှန်ပေါ်ရောက်နေပြီလား။အခက်ခဲတွေရောရှိနေပါပြီလား။ဆရာအရင်ဆုံးဆွေးနွေးပေးပါရှင်။
ဟုတ်ကဲ့အားလုံးပဲမင်္ဂလာပါဒီ NCA ဆက်ဆက်ဖို့ကိစ္စမှာအဖြစ်ခဲတွေဒါစီတွေဟိုပါပြီးတော့ရှိမှာပါဒါနဲ့ NCA ကအခုထိမပြတ်ပါဘူးနောက်ပြီးတော့စလက်မှတ်ထိုးတော့ရှစ်ဖွဲ့ပဲရှိပါတယ်အခုနှစ်ဖွဲ့ထပ်ထိုးလာပါတယ်နောက်ပြီးတော့ဒီ NCA သဘောတူညီချက်ရ6လတကြိမ်စီဝေးတွေလုပ်ဖို့နောက်ဆုံးတတိယကြိမ်ပြည်လုံးစီဝေးမှာနိုင်ငံတော်တိုင်းပြည်ခံနဲ့တစ်ဖြစ်ကမ္ဘောဖက်ကပဲဖြစ်ဖြစ်ပြောသွားတဲ့ဟာကဒီမှာတစ်ကြိမ်ထပ်လုပ်မယ်နောက်ပြီးမှတစ်ကြိမ်လုပ်ပြီးတော့2020ရုပ်ကိုပြန်တိုင်ခင်မှာဖက်ဒရယ်ဆိုင်ရာအခြေခံမှုတွေကိုချနိုင်အောင်ကြိုးစားမယ်ဆိုတဲ့ဟာပြောသွားတာရှိပါတယ်အဲဒီပြောသွားတဲ့အချက်ပေါ်မှာလည်း NCA လက်မှတ်ထိုးထားတဲ့လူပြောပါဝင်တဲ့ပါဝင်ထိုက်တဲ့နိုင်ငံရေးပါတီအစုအဖွဲ့တခြားအစုအဖွဲ့တွေအစိုးရတော်တော်တမရိယာကိုကြိုးစားနေကြတာတွေ့ပါတယ်အဲတော့ကျွန်တော်တို့ဟိုစိတ်ပြတ်ဖို့မရှိပါဘူးလို့အခုချိန်ထိတော့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါရှင်နောက်ဒေါခွန်ဂျာကိုကျွန်မဖိတ်ခေါ်ချင်ပါတယ်ဒီ NCA ရခဲ့တဲ့3နှစ်ပြည့်ပြီပေါ့နော်3နှစ်အတွင်းအာတိုးတက်မှုဘာလို့များတွေ့ရပါတယ်လဲအလားအလာရောကောင်းပါလားဒေါခွန်ဂျာရဲ့ဟိုရှုမြင်ချက်လေးကြားပြရစီရှင
်အာတိုးတက်မှုလို့ပြောလို့ရှိရင်ခုနအနေဆရာအန်ဒရူးပြောသွားတယ်လို့ပဲဒီအာနောက်ထပ်အဖွဲ့နှစ်ဖွဲ့လက်မှတ်ထိုးသွားတာကိုတွေ့ရပါတယ်ရှင်တော့အစစ်အပေါင်း10ဖွဲ့ဖြစ်ပါတယ်တော်တော်လည်းပဲတစ်ဖက်ကနေကြည့်လို့ရှင်တိုက်ခိုက်နေတဲ့မြေပြင်မှာတိုက်ခိုက်နေတဲ့တပ်သားအကြီးအတွက်အားဖြင့်10ဖွဲ့နဲ့10ဖွဲ့မှာကျမတို့တပ်သားအကြီးအတွက်တည်ဝင်ကြထားတဲ့ဒီ BNI website ရဆိုလို့ရှင်450ပဲထပ်တိုးပါတယ်တော်တော်လည်းပဲတစ်ဖက်မှာတိုက်ခိုက်နေဆဲဖြစ်နေတဲ့ဒီ UN ဒီ FENCC ရဲ့အထက်မှာဆိုရင်6,500ဒါတရားဝင်ကြနေပါတယ်ရှင်အဲ့တော့လုံးလုံးဆယ်အနေနဲ့ဒီ10ဖွဲ့လက်မှတ်ထိုးထားတယ်ဆိုတော့လည်းပဲအဲ့ဒီ10ဖွဲ့မှာသူတို့ရဲ့နှုတ်ဆက်မှုပုံစံအဖြစ်လဲ 8+2 လို့ပြောလို့ရတယ်လို့ခုနကတော့ဒီအရင်ထိုးထားတဲ့10ဖွဲ့ရဲ့ပုံစံကတမျိုးပြီးနောက်မှထပ်လက်ထောက်ဝင်တဲ့ဒီ2ဖွဲ့က integrate ကောင်းကောင်းမလုပ်သေးတဲ့ပုံစံကိုလည်းတွေ့ရပါတယ်အဲ့တော့ဒီလက်မှတ်ထိုးထားတဲ့ signatory တွေကလည်းသူတို့ထိုးထားတဲ့ဒီကတိကိုအတိုင်းကိုတကယ်လုံဆောင်တင်လုံဆောင်ယူလို့တဲ့ပုံစံမျိုးတစ်ခုမှရှိပြီမဲ့လုံဆောင်နိုင်စွာလောက်ဆောင်ခွင့်မရတာကိုတွေ့ရတယ်။တစ်ခါကနေပြီးတော့ဒီ FENCC ရဲ့ တသားပမာဏကများတစ်ဖက်များလာပြီးတော့မှသူတို့ရဲ့ဒေသတွေမှာလည်းပြစ်ခတ်ခြိုက်ခိုက်မှုတွေဟာလုံးဝရပ်ဆဲသွားတာမျိုးမရှိတဲ့အပြင်အသိမတူတဲ့သူတို့အချင်းချင်းတိုက်ခိုက်မှု signatory နဲ့ non signatory ဓာတ်မှတိုက်ခိုက်မှု signatory အချင်းချင်းတိုက်ခိုက်မှုဒါတွေပါကျမတို့မြင်ရတဲ့အခါကျတော့ဒီတိုးတက်မှုဆိုတာဒီတုံးကြီးပြည့်တဲ့အချိန်မှာများစွာမတွေ့ရပဲနဲ့ဝိနည်းရဒီရောက်ရင်ဘယ်နှမှာထပ်ပြီးပြည့်ရမလဲဆိုတာကိုပဲကျမတို့စိတ်ပူစွာနဲ့စောင့်နေရတယ်လို့ဖြစ်နေပါလေရှင့်
ဟုတ်ကဲ့ပါရှင့်တော့ခွန်ကြကျေးဇူးပါအဲ့တော့ဒီဥဆောင်ဆွေးနွေးတဲ့သူတွေလေးလိုင်းပေါ်မှာခဏစောင့်ပေးပါရှင့်ကျွန်မဒီပါဝင်ဆွေးနွေးတဲ့သူတွေကိုဖိတ်ခေါ်ချင်ပါတယ်အရင်ဆုံးတော့ဒီပါဝင်ဆွေးနွေးဖို့စာရေးထားတဲ့ဥတည်ငွေရဲ့စာလေးကိုကျွန်မအရင်ဖတ်ပြချင်ပါတယ်ခုနတော့ခွန်ကြပြောသွားသလိုပါပဲသူကငြင်းချင်ရေးဆိုတဲ့နေရာမှာနှစ်ဖက်လက်နက်ကင်များနားလည်ယုံကြည်မှုရှိဖို့လိုပါတယ်တဲ့နှစ်ဖက်စလုံးကလည်းယုံကြည်မှုရှိအောင်လှုပ်ပြနိုင်ရမယ်ကိုစားပြုတဲ့လူတို့ကိုမျက်နှာမူရပါမယ်တဲ့ငင်းချင်ရေးဆွေးနွေးပွဲတိုင်းတိုက်ပွဲတွေဖြစ်နေတာလဲသဘာဝမကျပါဘူးအတိုးအလျှောက်တွေနဲ့ညှိနှိုင်းတိုင်ပင်လှုပ်ဆောင်ရင်ငင်းချင်ရေးအလှမ်းမဝေးပါတဲ့အမြန်ငင်းချင်မှတိုင်းပြည်တိုးတက်မှပါမယ်လို့ရေးပါတယ်ဒီနောက်တစ်ပတ်မှာလဲဒါ NCA နဲ့ပတ်သက်ပြီးတော့ပုတ်ပန်းမှာဆွေးနွေးပွဲလုပ်မယ်ဆိုပြီးတော့တလောကပဲဒါဥစော်ထေးကလည်းပြောထားတာဆိုတော့ဥတင်ငွေကတိုက်ပွဲတွေများထပ်ဖြစ်မလားဆိုပြီးတော့စိုးရိမ်နေပုံရပါတယ်အဲ့တော့ပါဝင်ဆွေးနွေးမဲ့အထက်ကကိုတီးလည်မှုကိုကျွန်မအရင်ဆုံးဖိတ်ချင်ပါတယ်ရှင်ကိုတီးလည်မှုပါဝင်ဆွေးနွေးပါရှင
်ဟုတ်ကဲ့ခင်ဗျကျွန်တော်အနေနဲ့ဒီလက်ရှိအစိုးရစစ်တပ်လုပ်နေတာတွေကတော့ကျွန်တော်တို့အယုံကြည်မှုရှိဘူးကြဘာဖြစ်လို့လဲဆိုရင်တော့ကျွန်တော်တို့တော့တိုင်းသားခေါင်းဆောင်တွေတော့အဆက်ဆက်ကလှုပ်ခဲ့တာတွေကတော့ကျွန်တော်မြင်ကြည့်ရမှာဖြစ်ပါတယ်ခင်ဗျဦးနုခက်ကတော့ဗမာအစိုးရကတော့ဦးနုအစိုးရသူရဲ့လှုပ်ဆောင်ချက်ကတော့ကျွန်တော်တို့ကင်ယူဒီအဖွဲ့အစည်းတိုင်းသားအဖွဲ့အစည်းတို့နော်ကင်ရကြပါမှကြပေးမယ်ဆိုပြီးတော့အထက်ပေါင်းများစွာအခုတည်းကလည်းဒီလိုပဲလှုပ်ဆောင်တာဖြစ်တဲ့အတွက်ကျွန်တော်အနေနဲ့ကတော့နော်ဒီအစိုးရရဲ့လှုပ်ဆောင်ချက်ကတော့မူမမှန်ဘူးဗျ။ဘာဖြစ်လဲဆိုတော့အခုတောင်ဆောင်စစ်ကြီးကနော်ဟိုဂျပန်မှာသွားပြီးတော့နော်အကူအညီတွေရယူတာတော့နော်ခုနှစ်ဘီလီယံလောက်ရမယ်ဆိုတော့နည်းနည်းတော့အများမဟုတ်အဲ့ဒါကိုနော်ကျွန်တော်ပြည်သူအတွက်ဘာလုံနိုင်မလဲနော်ဘလို့ခင်းတင်ပေါ်ပေါ်တို့လုံနိုင်မလဲဆိုတာကျွန်တော်တို့ကတံမြတ်ဖြစ်မိတယ်ကဘာဖြစ်လဲဆိုတော့နော်တို့အစိုးရသွားပြီးတော့နိုင်ငံတကာမှာသွားပြီးတော့လှုပ်ဆောင်တဲ့အတိုင်းနော်လှုပ်ဆောင်နေတာပဲအများကြီးကျွန်တော်တွေ့ရတယ်ဒါပေမဲ့နောက်ဆုံးတော့နော်ဒီစစ်အင်အားပဲတို့ဖြစ်တင်တာကိုကျွန်တော်တွေ့ရပါတယ်ခင်ဗျဒါကြောင့်ကျွန်တော်တို့အယုံကြည်ရတော့အမှန်တမ်းနေပါတယ်ပြီးကျွန်တော်ပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါကိုတီးလည်မှုကျေးဇူးပါရှင်အဲ့တော့ခုနဥတင်ငွေရေးထားတဲ့စာနဲ့အခုကိုတီးလည်မှုဆွေးနွေးသွားတဲ့အချက်နဲ့ပတ်သက်ပြီးတော့ကျွန်မဒေါက်တာအင်ဒရူးဟုံကျုံရံကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်သူတို့ဆွေးနွေးတဲ့အထက်မှာတော့ဒါဟိုစစ်တပ်နဲ့အစိုးရကဟိုသဘောထားမှန်ငြိမ်းချမ်းရေးအပေါ်မှာစိတ်တက်မှန်မမလားဆိုတဲ့အပေါ်မှာသူတို့စိုးရိမ်ချက်ရှိပါတယ်ဆိုတော့အခု3နှစ်ပြည့် NCA 3နှစ်ပြည့်လာတဲ့အချိန်ထိအစိုးရနဲ့စစ်တပ်ပေါ့နော်အထူးသဖြင့်စစ်တပ်ကိုပြောရမယ်ထင်ပါတယ်စစ်တပ်ဘက်ကငင်းချင်းရေးအတွက်စိတ်ရင်းပေါ့နော် political way မှတ်မှပြီလားဆရာငုံချွန်းရံဘယ်လိုမြင်ပါလဲရှင
်ဟုတ်ကဲ့ကျွန်တော်အချက်၃ချက်နဲ့အဲ့ဒီဆရာဦးတင်ငွေနဲ့ခင်ဗျာညီပြောတဲ့ဟာကိုကျွန်တော်ဟိုဆွေးနွေးချင်ပါတယ်နံပါတ်၁က NCA လက်မှတ်ထိုးထားတဲ့၈ဖွဲ့အခုအပေါင်း၂ဖွဲ့အဲ့ဒီတော့မှတိုက်ပွဲဖြစ်တဲ့ဟာ 99.9% ခန့်လုံးရော့သွားပါတယ်ဘာကြောင့်လဲဆိုတော့ NCA လက်မှတ်ထွဲလို့လက်မှတ်ထိုးလို့ဖြစ်ပါတယ်အဲကြောင့် NCA ထိုးခြင်းဟာတိုက်ပွဲရောကြခြင်းနဲ့ဖြစ်ပါတယ်အခုသူတို့ပြောနေတဲ့ NCA မထိုးတဲ့ FPNCC ပဲဖြစ်ဖြစ်တခြားဟိုဘောအဖွဲ့အစည်းတွေတည်းအဲ့မှာတိုက်ပွဲဖြစ်တာ NCA ကြောင့်ဖြစ်ပါတယ်ဘာလို့လဲဆို NCA ထဲမှာတိုက်ပွဲဖြစ်ဖို့ဆိုတဲ့ဟာဟိုဘောတိုက်ပွဲချင်းကြီးအတွက် NCA အကျိုးရဲ့ဖြစ်ဟိုဘောပြည်နယ်အဆင့်နဲ့ဖြစ်ဖြစ်ပြည်ထောင်စုအဆင့်နဲ့ဖြစ်ဖြစ်အဲ့မှာအဆင့်လိုက်ဆင့်လိုက်ပါပြီးသားဖြစ်ပါတယ်ဟိုဒီဟာတွေကိုအကုန်လုံးအလုံးစုံထုတ်မှုပြီးတော့ကြည့်တတ်ဖို့လိုပါတယ် yes အနေနဲ့ကခုနချင်းမျိုးပြောတဲ့ဒီအစိုးရကိုလည်းယုံကြည်မရှိဘူးဟိုဦးနှိုးကိုလည်းယုံကြည်မရှိဘူးဆိုတဲ့ဟာတွေကိုလည်းကျွန်တော်တို့ကပြန်ပြီးတော့တုံ့တက်ဖို့လိုပါတယ်အတွေ့အခေါ်အတွက်နဲ့စဉ်းစားဖို့လိုပါတယ်ဦးနှိုးကိုမယုံပါနဲ့ဗမာတကျတကျင်တကျဆိုတာပြောတာဦးနှိုးမဟုတ်ပါဘူးမချိုးအောင်စမ်းပါဒါပေမဲ့အခုချိန်မှာဦးသိန်းစိန်အစိုးရလက်ထက်ကနေငင်းချင်းကိုစပြီးတော့အခုကဦးထင်ကျော်လက်ထက်ကနေအခုကဦးဝင်းညင်အစိုးရဦးဆောင်တဲ့သမရဦးဝင်းညင်ဦးဆောင်တဲ့အစိုးရခေတ်ကိုရောက်နေပါပြီဒီပြောင်းလဲနေတဲ့အနေအထားကိုကျွန်တော်တို့ကအတွင်းကြကြတည်တပ်ဖို့လိုပါတယ်အဲ့တော့ကျွန်တော်တို့ကဟို1948ကနေမယုံထွက်နိုင်ဘူးဆိုလို့ရှိရင်2050လဲကျွန်တော်တို့ဒီတိုင်းနဲ့ကြုံနေဦးမှာပါပဲ အဲ့ဒီဟာကတော့ပကတိအမိထားပါကျွန်တော်တို့ဒီအထဲမှာနားနှစ်လောက်နေပါတယ်ဘာတွေဖြစ်နေလဲဆိုတာအတွင်းကျကျလေ့လာကြည့်ပါတယ်နောက်တစ်ချက်ကတတိယအချက်အနေနဲ့ကျွန်တော်ပြောချင်တာ SPNCC ကိစ္စဖြစ်ပါတယ် SPNCC ကိစ္စမှာဥပမာဝါဒီကမှာတိုက်ပွဲတစ်ခါမှမဖြစ်ပါဘူးဒါနဲ့ SPNCC အဖွဲ့ဝင်ဖြစ်တဲ့တချို့ဒေသတွေမှာတိုက်ပွဲဖြစ်တယ်အဲ့ဒီဟာကိုကျွန်တော်တို့ကခွဲခြားတတ်ဖို့လိုပါတယ်မြန်မာတပ်မတော်က SPNCC ဆိုတဲ့ခုနှစ်ဖွဲ့၆ပိုင်းခုနှစ်ဖွဲ့နဲ့တိုက်ပွဲဖြစ်နေနေတာမဟုတ်ပါဘူးအဲ့ဒီ SPNCC အဖွဲ့ထဲမှာပါတဲ့အဖွဲ့အစည်းတချို့တွေနဲ့အကြောင်းအမျိုးမျိုးကြောင့်တိုက်ပွဲဖြစ်နေတာဖြစ်ပါတယ်နောက်ဆုံးအနေနဲ့ကျွန်တော်တခုထပ်ပြီးတော့ပြောချင်တာလက်ရှိမြန်မာတပ်မတော်ဟာလွန်ခဲ့တဲ့7နှစ်လွန်ခဲ့တဲ့အနှစ်20ကမြန်မာတပ်မတော်နဲ့ကျွန်တော်တို့ဆိုင်းရှင်းနေရင်ကျွန်တော်တို့ကားပါတယ်ဘာလို့လဲဆိုတော့အရင်တုန်းကစဉ်းစားခဲ့တဲ့ဒီတက်မတော်အဆက်ဆက်1048ကနေဟိုပုံစံ၈ခု၉ခုနဲ့ကြောင်းလဲလာပြီးတော့စဉ်းစားတဲ့အထက်မှာအခုချိန်မှာလက်ရှိတက်မတော်ကဒီ standard army ဟိုထောင်ဖို့အတွက်တည်ဆောက်ပြီးတော့ main chain လုပ်ဖို့ကြိုးစားနေတဲ့တက်မတော်ဆိုတဲ့ဟာကသူ့ရဲ့ထူခြားတဲ့ဂုံတိတ်ခါဒါမှမဟုတ်ဂုံပုတ်ဖြစ်ပါတယ်ဒီဟာတွေအကုန်လုံးကိုချုပ်ငုံပြီးတော့ကျွန်တော်တို့ဒီလက်ရှိ NCA နဲ့နောက်ဆက်တွဲဖြစ်ပေါ်လာတဲ့ကိစ္စကိုကျွန်တော်တို့စဉ်းစားတတ်ဖို့လိုပါတယ်။နောက်တစ်ချက်ကဒီပုပ်ပွားမှလုပ်တဲ့ညီလာခံကိစ္စနဲ့ပတ်သက်ပြီးတော့တချို့လူတွေအမြင်မှားနေကြပါတယ်။ဒီကိစ္စကမနေ့ပြန်တစ်ဖက်ခါမှာချင်းမိုင်မှာမဟုတ်ရင်တနင်္လာမှာလုပ်မယ်။ဒီတိုင်းသား NCA လက်မှတ်ထိုးထားတဲ့၈ဖွဲ့နဲ့အပေါင်းဖြင့်နဲ့သူတို့အဖွဲ့ထိပ်တီးခေါင်းဆောင်တွေကဆုံးဖြတ်ရမယ့်ကိစ္စဖြစ်ပါတယ်။ဒီထဲမှာအခုကျွန်တော်ကြားနေတာက၈ဖွဲ့၉ဖွဲ့ကတော့ OK ဖြစ်တယ် KNU တခုပဲသူတို့ဟိုအစည်းအဝေးတွေလုပ်နေလို့နည်းနည်းအချိန်ပေးပါဆိုတဲ့ဟာပြောနေတာဖြစ်တယ်အဲ့တော့ကျွန်တော်တို့အနေနဲ့တခါတည်းအဆိုးထဲကိုဟိုခုံချဖို့မကောင်းတင်ဘူးလို့ကျွန်တော်ကတော့ယူဆပါတယ
်ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါဒါဒေါက်တာအင်ဒူးငုံကျုံရဆွေးနွေးသွားတာကတော့ NCA ချောင်းမို့လို့တိုက်ပွဲတွေတိတိတသာရော့သွားတယ်စစ်တပ်ဘက်ကလည်းသဘောထားဟုတ်တိတတာပြောင်းလဲလာပြီလို့ဆရာဆွေးနွေးသွားတာဖြစ်ပါတယ်အဲ့တော့ကျမတို့သောတာရှင်တဦးကဒီထုံးစံအတိုင်းမှာပဲဒါအစိုးရဘက်မှာဒီလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်ထားတဲ့စာတစ်စောင်လဲပေးပို့ထားပါတယ်ရှင်ဥထုံးအေးတောင်ကြီးပါမအီတန်စင်ဖတ်ပြပေးပါအောင်ရှင
်ဟုတ်ကဲ့ရှင်သူရေးထားတာကတော့ဒီမျှတတဲ့သဘောထားရှိရင်တည်ကြတဲ့အခြေကရှိပြီးသားပါဘလို့မျှမျှတတရှိအောင်လုပ်မလဲမျှတအောင်လုပ်တတ်ဖို့ပဲလိုပါတယ်တိုင်းသားတွေကိုသဘောထားကြီးပေးဖို့ပဲတွားပြောလို့မရဘူး။နားလေသဘောပေါက်အောင်ရှင်းပြပြောဆိုဖို့လိုသလိုပေးပိသားကတိတွေကိုအမြန်ဆုံးအကောင့်ထဲဖော်ဆောင်ပေးဖို့လိုပါတယ်။လူနည်းစုများအပေါ်လူသားချင်းစာနာဖို့ထက်နိုင်ငံသားတဦးချင်းတယောက်ချင်းရပိုင်ခွင့်အခွင့်အလမ်းကျမဥပဒေစိုးမိုးမှုရှိရင်လူနည်းစုများအပေါ်ဆိုတဲ့စကားကမထွက်လာတော့ပါဘူး။လူများစုဆိုတဲ့စကားရက်ကိုအမှန်တော့မသုံးသင့်ဘူး။လူများစုလို့ပြောလိုက်ရင်ဗမာတွေကတိုင်းရင်းသားတွေအပေါ်ကြီးစိုးချဲ့နေတယ်ဆိုတာကိုအားလုံးပြင်းပြလိုက်ကြတာမကောင်းတဲ့လက္ခဏာပါ။ငြိမ်းချမ်းရေးအမှန်တကယ်လို့ကြည့်ရင်လက်ရှိပြည်သူအစိုးရတကယ်လုပ်ရင်တကယ်ရပါလေ။ဘာဖြစ်လို့လဲဆိုရင်ပြည်သူကရွေးချယ်တင်မြှောက်ထားတဲ့အစိုးရနှစ်50ကြာမှပထမဆုံးပေါ်တဲ့အစိုးရဖြစ်လို့ပါ။လက်နက်ကိုင်အဖွဲ့အစည်းတွေခေါင်းမာနေရင်တကယ်လို့ပြည်သူအစိုးရလုပ်ရဲဖို့ပဲလိုတာပါ။ဘသူမှမတင်မြောက်ထားတဲ့တက်မတော်အစိုးရဦးတန်းရှိလက်ထက်မှာတော့ငြင်းချမ်းသေးတာပဲစီးပွားရေးပိတ်ဆို့ထားတဲ့ဈာကယုံထွက်လာသေးတာပဲအခုအစိုးရကပြောမယ်ဆိုရင်သူ့အခက်ခဲကဦးသိန်းစင်လက်ထက်ကတော့ခက်ခဲလို့လားအခုအစိုးရကအရင်အစိုးရထက်အနည်းအောင်ရှောင်နေသေးတယ်ပြည်တွင်ရောပြည်ပကရောလက်ခံပေးနေတဲ့အခုအစိုးရကအပြောင်းလဲအောင်တကယ်မရွေးဘူးဆိုရင်သူတို့ညံ့တာပေါ့ဆိုပြီးတော့သူကရည်တာထားတာပါ
ဟုတ်ကဲ့ပါကျေးဇူးပါမအီတန်စင်ရှင်အဲ့တော့အခုနောက်တစ်ယောက်ပေါ့နော်ပါဝင်ဆွေးနွေးမဲ့ကိုငိမ့်ချမ်းလည်းရှိနေပါတယ်ကိုငိမ့်ချမ်းပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်ရှင
်ဟုတ်ကဲ့ဆရာကတက္ကသိုလ်မှာကိုအင်ရူးလည်းပြောသွားပါတယ်အခုစစ်တပ်ကဟိုခေတ်ကစစ်တပ်မဟုတ်ဘူးဆိုပြီးပြောသွားတယ်ကျွန်တော်နားလဲပါတယ်အခုစစ်တပ်ကပို့ပြီးတော့ရုပ်ပါပါတယ်ခင်ဗျာဒီ NCA လက်မှတ်ထိုးတဲ့၈ဖွဲ့တွေ၁၀ဖွဲ့တွေကိုကျွန်တော်တို့ခေါင်းထဲမှာတိတ်ထည့်ကြရမလို့ဒါတွေကကျွံဝဲရအစ်စ်ပါတယ်လို့ပေါ့ဥပမာ KNU နဲ့နေတယ်မှာစီခိုးနေရတဲ့အဖွဲ့တွေကအများကြီးပဲ ABS EF တို့ခေါဥကတို့ပအိုးတို့အကုန်လုံးပါဗျာမျိုးစုံနဲ့ဒါတက္ကနစစ်တပ်ကအခုပြည်သူစစ်တွေပြည်သူစစ်တွေဆိုပြီးဖွဲ့ထားတယ်စစ်တပ်နဲ့စစ်မဖြစ်ဘူးဆိုလဲပြည်သူစစ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကစစ်ဖြစ်နေတယ်အဲ့ဒီကြားထဲမှာပြည်သူစစ်မလုပ်သေးနဲ့NCA ထဲမှာလည်းမပါတဲ့ကရမ်းပြည်စစ်တို့အဖွဲ့တွေရှိသေးတယ်ဒီလိုအဖွဲ့တွေကိုမစူးစီးနိုင်တဲ့နဲ့ NCA ကိုကောင်းပါတယ်ကောင်းပါတယ်လို့ပြောနေတဲ့သူတွေက
ကျက်ကိုဘယ်စစ်တပ်ကဘလောက်တိကျွေးထားလဲဘလောက်တိပေးထားလဲဒါမျိုးတွေကမေးခွန်းတွေဖြစ်လာတယ်ဥပမာအခုဒေါက်ခွန်ကြားရှိတယ်ဒေါက်ခွန်ကြားဆိုသိတယ်ဥပမာကချင်းပြည်နယ်မှာဒီပြည်သူ့စစ်အဖွဲ့တွေဘလောက်ရှိနေကြလဲစစ်တပ်ကဖွဲ့ပြီးတာတဲ့ပြည်သူ့စစ်တွေကပြည်သူ့တွေပေါ်မှာဘလောက်အနိုင်ကျင့်နေလဲဒါတွေကိုမဖြေရှင်းနဲ့အန်စီအေကကောင်းပါတယ်အန်စီအေကိုလက်မှတ်ထိုးပါပြောတာကြီ
င်းတို့တော့မကွန်ကြတော့ဖြေပေးပါကျွန်တော်ပုံပုံကြီးအမုံတော့မဟုတ်ပါဘူးအခြေအနေကိုပြောတာပါ
ဟုတ်ကဲ့ပါဟုတ်ကဲ့ပါကိုငင်းချန်ကျေးဇူးပါရှင်ကျမဆရာအန်ဒရူးကိုပြန်ပြီးဖိတ်ခေါ်ပါမယ်ဒါပေမဲ့ခုနမခွန်ဒေါခွန်ကြာကိုကျမဖိတ်ချင်ပါတယ်ရှင်ဒေါခွန်ကြာအဲ့တော့ NCA လမ်းကြောင်းအတိုင်းပဲဒီခုနကိုငင်းချန်ပြောထားတဲ့အထက်မှာကချင်ပြည်နယ်ထဲမှာဆိုလို့ရှိရင်ပြည်သူစစ်တေလို့ဖွဲ့လာတာတွေအများကြီးရှိတယ်မထိန်ချုပ်နိုင်တဲ့ကိစ္စတွေအများကြီးရှိတယ်လို့ပြောထားပါတယ်ဆိုတော့ဒေါခွန်ကြာဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးပေးပါအောင်ရှင်
အဲ့တော့ကျမတို့ကချင်ပြည်နယ်မှာဆိုလို့ရှိရင်တော့ဒါနည်းနည်းပုံရှင်းတာပေါ့ဒါပေမဲ့ချင်းပြည်နယ်မြောက်ပိုင်းပေါ့ကချင်ပြည်နယ်တွေမျိုးတွေနေတဲ့ချင်းပြည်နယ်မြောက်ပိုင်းကိုပါချက်တွေ့ရမယ်ဆိုရင်ကချင်ပြည်နယ်နဲ့ချင်းပြည်နယ်မြောက်ပိုင်းမှာဒီတုစစ်ဆိုတာမရေမတွက်နိုင်တာဖြစ်ပါတယ်တချို့ပြည်သူစစ်ကတော့ဒီ1990ကျော်လုံးကဖြစ်ခတ်ရက်စေးရေးယူထားတဲ့အဖွဲ့အဲ့ဒီဒီတုစစ်ဖြစ်ပြောင်းလဲသွားတဲ့အဖွဲ့တွေရှိပါတယ်သူတို့တွေလည်းပါပါတယ်နောက်တစ်ဖွဲ့ကတော့ဒီမေဂျာဆောင်တာဖြစ်ပြောင်းတဲ့အဖွဲ့တွေကနေပြီးနောက်တစ်ခါဒီတုစစ်အနေနဲ့ထွက်ပေါ်လာတာလည်းရှိပါတယ်ဒါပေမဲ့လောလောလတ်လတ်2017ဒီကချင်ဒေတာမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပေါ်လာပြီးတဲ့နောက်ပိုင်းမှာတော့ဒီကချင်လူမျိုးများထက်လာပဲတုစစ်တွေကျန်ဖွဲ့ပေးတာလည်းရှိပါတယ်ဥပမာဆိုလို့ရှိရင်တော့အခုလီစုဒီတုစစ်လူမျိုးပေါ့ပြီးရင်လွန်ခဲ့တဲ့နလလောက်တုန်းကဆိုရင်လည်းလောင်ဝော်ဒီတုစစ်ဆိုပြီးမှနောက်ထပ်ထွက်ပေါ်လာအောင်လည်းအများကြီးတုံးအားဖြစ်အားပေးခံရတဲ့အတွက်ကြောင့်လောင်ဝော်လူဒီမျိုးနွယ်တွေလည်းအင်တာမှဒုက္ခရောက်ပါတယ်တချို့ကတော့လည်းဒီနည်းလူမျိုးအတွက်မိမိတို့မျိုးနွယ်စုအတွက်ဒီအခွင့်အရေးအတွက်ဆိုပြီးဖွဲ့ချင်တာရှိတယ်လို့တချို့ကလည်းမတွန်းလာနိုင်တဲ့အတွက်ကြောင့်မလို့ဖွဲ့ရမယ်ဆိုတာမျိုးတွေဖြစ်ပေါ်လာပါတယ်အဲ့တော့အချင်းချင်းသားမှလည်းကျင်းမာမှုတွေဖြစ်လာပါတယ်အဲ့တော့တစ်ခါတည်းကြီး CIO လည်းရှိပါတယ်အဲ့တော့ဒီကြားထဲမှာကျမတို့အနေနဲ့ဒီပြန်ပြီးကြည့်မယ်ဆိုလို့ရှိရင်အကယ်၍များ NCA လမ်းကြောင်းမှာအကုန်လုံးဒီနေ့မှာပေါ့ဒီမှာပါဝင်ခွင့်မပြုထားတဲ့American Army ဒီလို့ရှိရင်တော့ဒီ MNDAA ဒီကိုကအဖွဲ့ဒီလို့ရှိရင်တော့ဒီ CNL ပလောင်အဖွဲ့တွေကိုဒီနေ့ချက်ချင်းပဲအပြစ်ထရေးဆိုင်လက်မှတ်ထိုးခွင့်ပြုလိုက်လို့ဒီ NCA လမ်းကြောင်းအတိုင်းလင်းချမ်းမြေဆွေးနွေးပွဲမှာပါဝင်ခွင့်ပြုလိုက်တဲ့အတိုင်းအောင်ကျမတို့ဒီပြည်သူစစ်ကြတနာကမဖြေရှင်းနိုင်ဘူးဆိုလို့ရှိရင်ဆက်ပြီးကျမတို့မျိုးနွယ်စုတွေကြားထက်မှာတခင်ချင်းချင်းတိုက်ပွဲဖြစ်နိုင်တယ်ဆက်ပြီးရောက်ပိုင်းတွေကမှဆိုရင်ပိုဆိုးတယ်မျိုးအဒီပြည်သူစစ်ကပေါင်းစုံရှိနေတယ်မြို့တိုင်းရွာတိုင်းမှာပြည်သူစစ်အမျိုးမျိုးရှိနေတယ်တခြားပြည်သူစစ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာရှိနေတဲ့ဘာသာစကားတစ်ခုမှမပြောတတ်တဲ့ပြည်သူစစ်အဖွဲ့တွေလည်းရှိနေသေးတယ်အဲ့လိုအခြေအနေမျိုးမှာကျမတို့အနေနဲ့ဒီနိုင်ငံတော်ရင်းဆိုင်ရေးရဖို့ဆိုတာကအင်တာမတ်ခက်ခဲပါတယ်အဲ့တော့ဒါကြောင့်မလို့လဲကျမတို့အနေနဲ့ဒီအော် inclusive inclusiveness ဆိုပြီးပြောနေတာလည်းဖြစ်ပါတယ်ဒီနောက်တစ်ခုကတော့ဒီလုံးလုံးအနေနဲ့ဒီ FENCC အတွင်းမှာလည်းပဲဒီတိုက်ပွဲတွေအချင်းချင်းသားမှာပြန်ဖြစ်လာအောင်လည်းပဲတွန်းအားပြအားပေးမှုတွေအများကြီးဖြစ်ပေါ်နေတာကိုလည်းတွေ့ရပါတယ်ဒီဝါဟာဘယ်တော့မှမတိုက်ပါဘူးဘယ်တော့ခါမှမတိုက်ပါဘူးအခုချိန်ထိလည်းမတိုက်သေးဘူးပေါ့ဝါရဲ့တော်လိုင်းရင်းနဲ့တိုက်ပွဲတွေကြည့်မယ်ဆိုလို့ရှိရင်တော့ဒီဝါကိုယ်တိုင်ကဒီအရင်တုန်းကဒီကွန်မြူနစ်ပါတီအနေနဲ့ရှိနေတဲ့အချိန်တုန်းကသာလေတိုက်ပွဲဆင်နွှဲခဲ့တာဖြစ်ပါတယ်အခုလည်းတော့တိုက်မှာမဟုတ်ပါဘူးဘာဖြစ်လို့လဲဆိုရင်တော့အရင်အတွက်အားဖြင့်ဝါဟာ3000ကျော်4000ဆိုပြီးကြားထားတာရှိနေတယ်လို့ဒါတရားဝင်ပြောနေတဲ့အခါတွေဖြစ်ပါတယ်နောက်တစ်ခုကတော့မြန်မာနိုင်ငံမှာမြန်မာတပ်မတော်ပြင်လက်နက်အကြီးဆုံးဒုတိယအဖွဲ့ဖြစ်ပါတယ်ဒါကြောင့်မို့လို့မြန်မာတပ်မတော်အနေနဲ့ဒီအဖွဲ့ကတော့ဘယ်တော့မှရန်သွားစမှာမဟုတ်ဘူးသူတို့နဲ့တိုက်ပွဲဖြစ်မှာမဟုတ်ဘူ
း
နောက်တစ်ခုကတော့မြန်မာနိုင်ငံအတွင်းမှာရှိနေတဲ့ဒီမိမိညုံနာမှုတွေကြီးလိုက်လို့ရှိရင်တော့အရင်တုန်းကတပ်မတော်နဲ့တပ်မတော်ရဲ့လက်ကျန်ဒီစီးပွားရေးလုပ်ငန်းတွေကန္တာတွေထဲမှာအများဆုံးမိမိညုံနာမှုဟာဒီဝါနဲ့ဘယ်တစ်ဖြစ်အခုသူတင်တရုတ်လို့ပြောရင်တောင်မှဝါကနေတစ်ဖြစ်ပဲတွားနေတာတွေအများကြီးရှိပါတယ်အဲ့တော့ဒါတွေကြီးလိုက်မယ်ဆိုရင်ဝါတော့တွားတိုက်မှာမဟုတ်ဘူးဒါပေမဲ့ဇာတ်နဲ့အဖွဲ့တွေကတော့ချင်းချောက်ပြီးတိုက်နေမှာပဲဖြစ်ပါတယ
်ဟုတ်ကဲ့ရှင်အဲ့တော့ဒေါက်ခွန်ကပြောချင်တာကဟုတ်ကဲ့အဲ့တော့ဒေါက်ခွန်ကပြောချင်တာကဒီမြန်မာစစ်တပ်အနေနဲ့ဒီ NCA လမ်းကြောင်းကိုလိုက်လာဖို့လုံနေတယ်လို့ပြောချင်တာလားဒါမှမဟုတ်ဒီ NCA လမ်းကြောင်းအရာသွားလို့မဖြစ်တော့ဘူးလို့ပြောချင်တာလားဒေါက်ခွန်ကြာဘာလို့ဆိုလို့ခြင်းပါလဲ
အာဒီမှာအနေနဲ့ကတော့တချို့အဖွဲ့တွေကတော့တမင်တက်တက်ကိုခြံထားပြီးမှ NCA ထိုးချင်ရင်တောင်မှထိုးချင်မသေးပဲနဲ့ဒီစစ်တပ်ကိုရှေ့အောင်လှောက်ဆောင်နေတာနဲ့တူနေပါတယ
်ဟုတ်ကဲ့
လည်းပဲဒီတိုက်ပွဲတိုက်လို့လည်းမအောင်မြင်နိုင်တဲ့အဖွဲ့တွေကိုတားလို့ရှိလာစီးပွားရေးလုပ်ငန်းအရာအတူတူစီးပွားရေးလုပ်ပြီးမှဘယ်တော့မှသွားတိုက်မှာမဟုတ်ပါဘူးရှင
့်ဟုတ်ကဲ့ပါဟုတ်ကဲ့ပါတော့ခွန်ကြာကျေးဇူးပါကျမ
ကပဲနဲ့ဒါမှ NCA မထိုးလို့တိုက်ရတာဖြစ်ပါတယ်ဆိုတာကတော့ NCA ထိုးအောင်တမင်တက်တက်ကိုသွားတိုက်ပါတယ်ဆိုတဲ့ဟာမျိုးမထိုးရင်တိုက်မယ်ဆိုပြီးလိုက်ချင်းဆောက်တယ်လို့မျိုးဖြစ်နေတာပေါ့ဟုတ်ကဲ့ပါဒေါက်ခွန်ကြာကျေးဇူးပါရှင်ကျမတို့နောက်ပိုင်းမှာဆက်ဆွေးနွေးတာပေါ့အဲ့တော့ကျမကအခုဟိုဒေါက်တာအင်ဒရူးကိုမဖိတ်ခေါ်ခင်မှာကျမတို့စီကိုစာရေးပြီးတော့ဆွေးနွေးထားတဲ့ဟိုစာတို့လေးတွေကိုကျမဖတ်ပြခင်ပါတယ်ရှင် ဒီထဲမှာကိုအောင်ဆိုတဲ့ဒါရေးလာတာပါဒါပေမဲ့သူကမော်လိုက်မျိုးကကိုမျိုးမြင့်ပါတဲ့သူကဗီအိုအေရေးအန်စီလက်မှတ်ရေးထိုးတာဘယ်နှစ်ရှိရှိစစ်တပ်ကသူတို့အစိုးရကြီးလုတ်ခဲ့တဲ့အကြောင်းပေါ်မှာဆိုလို့ဘယ်တော့မှပြစ်တာခတ်တာရမှာမဟုတ်ပါဘူးတဲ့အဲ့လိုရေးထားပါတယ်နောက်တစ်ယောက်ကတော့ NOF လို့သူကရေးထားပါတယ်ဘယ်တော့မှပြစ်ခတ်တိုက်ခိုက်မှုရက်စဲမှာမဟုတ်ဘူးတဲ့လူနည်းစုအပေါ
ွေမှာနိုင်ငံတကာငြိမ်းချမ်းရေးတပ်တွေချထားပြီးမှဖက်ဒရယ်ပြည်ထောင်စုဆိုတာကိုအကောင့်ထဲဖော်လို့ရမယ်ဗမာစစ်တပ်ရဲ့တရားစာတလောဘကဖက်ဒရယ်ပြည်ထောင်စုဖော်ဆောင်ရေးအတွက်အဓိကအဟံတာဖြစ်နေပါတယ်တဲ့အဲ့ဒီနောက်ဆုံးအကြောင်းအရာလေးကိုဆရာအင်ဒရူးဆွေးနွေးပေးချင်ပါတယ်ရှင်။ဒီမြန်မာတပ်မတော်နဲ့ဖက်ဒရယ်ပြည်ထောင်စုဖော်ဆောင်လို့ဖြစ်နိုင်မှာမလားဆရာတမိနစ်ခွဲလောက်အချိန်ရပါတယ်ရှင
်။ဟုတ်ကဲ့တမိနစ်ခွဲတွင်မှတူတူတူတူပြောပါမယ်။ဆရာထွန်းဣဆာကဂျီဆာဆိုဂျီဆာသာရေနှုံးကညီငယ်တို့ကရေးတယ်လို့ပါပဲ။ဒီသူ့ဆိုရတဲ့နိုင်ငံတော်ကကွေးတပ်မတော်ဆိုတာဟိုကွဲဖို့လိုပါတယ်။နောက်ပြီးတော့ဆရာငင်းချမ်းရေးတဲ့အဲမှာမြန်မာတပ်မတော်ရှိရနေကျွန်တော်တို့ဘာလို့ရှိကားလဲဆိုတာပြောပါတယ်။ကျွန်တော်တို့ဆီကနေအခုဖြည့်စားနေတဲ့အရက်တပလင်းတပလင်းလည်းမယူပါဘူးကောင်းကောင်းနေပါတယ်နောက်တတိယချက်ကခေါ်တော့ခွန်ချာဆွေးနွေးတဲ့ analysis တွေကမြန်မာပြည်တစ်ခုတည်းကိုကြည့်တော့တုံ့တက်ရတဲ့ဟာလို့ကျွန်တော်ကတော့ယူဆပါတယ်မဟုတ်လဲဆိုတော့ UN ဒီ NCA လက်မှတ်ထိုးထားတဲ့နောက်ွယ်မှာဘသူတွေကရက်တည်နေတယ် SPNCC နောက်ွယ်မှာဘသူတွေကရက်တည်နေရဆိုတော့နိုင်ငံတကာ global politics ကိုလည်းနည်းနည်းထည့်သွင်းစဉ်းစားဖို့လိုပါတယ်။နောက်တော့ကိုအောင်နဲ့ NOE နဲ့ဂျင်ပီခန့်တို့ဆွေးနွေးရတဲ့မှာအဓိကအရေးကြီးတာအရေးကြီးတာနိုင်ငံတကာအဖွဲ့အစည်းတွေလာမှဆယ်ရထူထောင်မယ်ဆိုတာကပ္ပာမှာရှိတဲ့ဆယ်ရထူထောင်တဲ့တိုင်းပြည်တွေကတိုင်းပြည်တွေတမိုင်းကိုတွားကြည့်ဖို့လိုပါတယ်။ဘယ်တိုင်းပြည်ကမှတခြားနိုင်ငံလာပြီးတော့ဆယ်ရစနစ်ထူထောင်ကြဆိုပြီးတော့လုပ်ပြီးလို့ထူထောင်နေတာမရှိပါဘူး။ကိုဟာကိုထူထောင်နေတာဖြစ်ပါတယ်။အဲ့လိုထူထောင်နိုင်ဖို့အတွက်လမ်းစာကတော့ NCA တခုပဲရှိပါတယ်ပြည်ဆောင်ချင်းနဲ့ပြည်ဆောင်ချင်းဆိုတာကတော့အချိန်ကပြောပါလိမ့်မယ်အဲ့တော့ကျွန်တော်ဒီလောက်ပဲပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးအထူးတင်ပါတယ်အင်္ဂါနေ့ညချမ်းတိုက်ရိုက်လိုင်းအစီအစဉ်အတွက်အချိန်ကြည့်သွားပါပြီရှင်ဒီမှာပဲရန်နာခွင့်ပြုပါဥဆောင်ဆွေးနွေးပေးခဲ့ကြတဲ့ဒေါက်ခွန်ချာဒေါက်တာအင်ဒရူးဟုံကျုံရအထူးပဲကျေးဇူးတင်ပါတယ်ပါဝင်ဆွေးနွေးကြသူတွေနားဆင်ခဲ့ကြသူတွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ရှင်
နောက်တင်ထားတဲ့စီစဉ်ထုတ်လို့ရမှုကိုရန်နိုင်တို့တင်ဆက်ထားတဲ့ဒိုင်းလေးလိုက်စီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြေကွပ်ကိုကောင်းအောင်အားကြည့်ကြပေးပါလိမ့်မယ
်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးနီကီဟဲလီယာရူကနေနှုတ်ထွက်သွားပါပြီ။ဒီနေ့မနေ့အစောပိုင်းအိမ်မီရောအစည်းအဝေးပွဲအတွင်းသံမကြီးဟဲလီဒီနေ့ကောင်ယာရုကနေနှုတ်ထွက်မှာဖြစ်ကြောင်းလဲသမ္မတဒေါ်နယ်ထရမ့်ကပြောဆိုခဲ့တာပါ။သံမကြီးအနေနဲ့တခြားအခမ်းကဏ္ဍကနေသူ့အဆိုရအဖွဲ့မှာပြန်လည်အမှုထမ်းဖို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်။တမ္မကြီးဟဲလီယာကုလသမဂ္ဂဆိုင်ရာအမေရိကန်တမ္မကြီးဖြစ်တာဝန်ယူခဲ့မှာတောင်ကယ်ရိုလိုင်းနားပြည်နယ်မှာပထမဆုံးအမျိုးသမီးအုပ်ချုပ်ရေးမှူးဖြစ်တာဝန်ယူခဲ့သူဖြစ်ပြီး2014ခုနှစ်မှာလည်းနောက်တစ်ကြိမ်ရွေးချယ်ခံရသူဖြစ်ပါတယ်။အမေရိကန်ပြည်အောင်စုတရားရုံးချုပ်တရားသူကြီးအဖွဲ့ဝင်ဒီဘရက်ကေဗင်တို့ဟာဒီကနေ့မှာစတင်တရားရုံးထိုင်ပြီးတော့ပထမဆုံးအမှုကိုကြားနာနေပါပြီ။သူကိုဆန္ဒပြသူတချို့လည်းရှိနေပါတယ်သူကိုအတည်ပြုခန့်အနိုင်ရေးအထက်လွှတ်တော်တရားရေးကော်မတီမှကျင်းပတဲ့ကြားနာပွဲမှာပြည်မြင့်ထဏ်ဆစ်ဆီမေးမြန်းပြီးတော့ဒီအခြေအနေတွေကြောင့်နိုင်ငံတွင်းသဘောထားတွေအကြီးအကျယ်ကွဲလွဲကြပြီးတဲ့နောက်ကေဗင်နော့ကိုတရားရုံးချုပ်တရားသူကြီးအဖွဲ့ဝင်ဖြစ်ခန့်အနိုင်ခဲ့တာပါ11 Media ကသတင်းတောက်ချုပ်တာဝန်ခံအေဒီတာပါဝင်သတင်းသမား၃ဦးကိုနိုင်ငံတော်ကြီးညိုပြက်စီမှုပုံမှန်905ခန်းနဲ့အာဏာပိုင်တွေဘက်ကဖမ်းဆီးဖို့ဒီနေ့ညပိုင်းမှာ11 Media ရုံးကိုလာရောက်ရှာဖွေခဲ့ပေမဲ့ဒီသတင်းတောက်တွေကိုတော့ဖမ်းဆီးခြင်းမရှိဖမ်းရှာမတွေ့ရတဲ့ မဖမ်းခဲ့ရဘူးလို့တာဝန်ခံရဲရရှိတူကဗီဒီယိုကိုပြောပါရယ်
။သတင်းကြေချက်ကိုကောင်းအောင်ငါတင်ပြခဲ့တာပါ။ဒီညတိုက်စီစဉ်ထုတ်လွှင့်မှုကတော့ QNI ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Glenn Hollis ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ View American တန်မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီနဲ့9နာရီထိ line to meter 2440 4850ပြင် line meter 190ကနေ data ရဖန်ယူနာဆင်နိုင်ပါတယ်။ဒေါက်တာရှင်ပေါင်းကောင်းသောညစဉ်ဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.